Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ23ရက်ကြာသာပတေးနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်းကြညာပါပါကယ်လီဖိုးနီးယားမှာဗိုလ်ဒူးဟူးနေ့တနက်ပစ်ခတ်မှုတန်ရရှိသူတွေဘယ်သူတွေဆိုတာရဲကပြောပါတယ်။ဆီးရီးယားမှာပြည်တည်နိုင်ငံကလေကြောင်းတိုက်ခိုက်တာတွေဆက်လုပ်ပါပြီ။ကမ္ဘာဘောလုံးအဖွဲ့ချုပ်ကတာဝန်ရှိသူတွေကိုဆစ်ဇလန်မှာထပ်ဖန်းပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမှာခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မောင်တော်ခရိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလွှဲပြောင်းခဲ့တာနဲ့ပတ်သက်ပြီးတော့လာဝကဦးစီးဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ်။
ဘောနဆက်ရှော့ပဲရှိတော့တယ်လက်ကကျွန်တော်တို့အကြောင်းကြားတဲ့အချိန်ပေါ့သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒီမြန်မာနိုင်ငံသားတွေဝင်ကလာနှစ်ခုသူတို့ချင်းဆက်သွယ်ပြီးမှကျွန်တော်တို့ကဟို
အကောင့်အပြည့်စုံကိုနောက်ပိုင်းမှနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ဘက်ကစစ်ပြေးဒုက္ခသည်တွေနေရပြန်နိုင်ရေးမှာလုံခြုံမှုမရှိသေးတဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်သမ္မတဦးသိန်းစင်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ရဲ့တွေ့ဆုံမှုပေါ်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မသိငီထိုက်တို့ကကြေညာပေးပါဦးရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဗိုလ်ထုနေကတနက်နေ့ပြစ်ခတ်ခဲ့တယ်လို့တန်းရရှိသူနှစ်ဦးဟာဘယ်သူတွေဆိုတာကိုအာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်လူမှုဝန်ထမ်းဌာနတစ်ခုမှဖြစ်တဲ့ပြစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး18ဦးထဏ်မှန်းတရားရပါတယ်။တန်ရရှိသူတွေကတော့အသက်28နှစ်အရွယ်အမေရိကန်ဘွားဆာယက်ဖာရူခ်နဲ့အသက်28နှစ်အရွယ်တက်စရင်းမာလစ်တို့ဖြစ်တယ်ဆိုတာဆန်ဘာနာဒီနိုရဲတပ်ဖွဲ့အကြီးအကဲဂျာရော့ဘာဂူဝန်ကဒေသစံတော်ချိန်ဗိုလ်ထုနေ့ညမှာပြောပါတယ်။အစောပိုင်းမှာကလေးကဖာရူခ်ကိုတန်ရရှိသူတို့အဖြစ်သတင်းဌာနအများပြားကပြောထားကြတာပါ။သူတို့နှစ်ဦးဟာလက်ထပ်ထားတာဒါမှမဟုတ်စစ်ဆက်ထားသူတွေဖြစ်တယ်လို့ဘာဂူဝန်ကပြောပါတယ်။သူတို့နှစ်ဦးဟာလက်ထပ်ထားပြီးကလေးတစ်ယောက်ရှိတယ်ဆိုတာကိုPP သတင်းဌာနကရော Los Angeles Times သတင်းစာကပါဖော်ပြပါရယ်ဖာရူခာဆန်ဘာနာဒီနိုကောင်တီကျန်းမာရေးဌာနကဝန်ထမ်းတူဖြစ်တဲ့ဆိုတော့အစောပိုင်းသတင်းတွေကိုလည်းရတပ်ဖွဲ့အကြီးအကဲဘော်ဂွန်းကအတည်ပြုပါရယ် Inland ဒေသဆိုင်ရာဌာနကဝင်းတခုထဲမှာ Christmas အကြူပွဲလုပ်နေကြတာပါအဲ့ဒီကျန်းမာရေးဌာနဟာဖွံ့ဖြိုးတိုးတက်မှုဆိုင်ရာမတန်မဆန်းသူတွေအတွက်ဝန်ဆောင်မှုပေးနေတဲ့ဌာနပါဖာရူခာအဲ့ဒီ Christmas ပွဲကနေဒေါ်သတကြီးနဲ့ထွက်သွားပြီးတိုက်ခိုက်ရေး rifle တနက်တွေဆန်ဘီ automatic တနက်တွေယူပြီးမာလစ်နဲ့အတူပြန်ရောက်သွားတာပါပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဖာရူခ်နဲ့မာလစ်တို့ကိုအနာကရလန့်စ်မြို့မှာရဲကခြေရခံမိပါတယ်။အဲဒီနောက်သူတို့ကားနောက်ကိုရဲတွေကလိုက်ဖမ်းပြီးအပြန်အလှန်ပြစ်ခတ်ကြပြီးတဲ့နောက်ဖာရူခ်နဲ့မာလစ်တို့နှစ်ယောက်စလုံးသေဆုံးသွားပါတယ်။ရဲတပ်ဖွဲ့ဝင်တူဒဏ်ရာရပေမဲ့အသက်အန္တရာယ်တော့မဆိုးရိမ်ရပါဘူး
။အီရန်နိုင်ငံကိုအမေရိကန်ပြည်ထောင်စုကအထူးတပ်ဖွဲ့တစ်ဖွဲ့လွှတ်ဖို့ပြင်ဆင်နေတာနဲ့အမျှအရေးကြီးတဲ့အသေးစိတ်ကိစ္စတွေအပေါ်ဆက်ပြီးတော့လုတ်ကိုင်းနေစေဖြစ်ပါတယ်။အစောပိုင်းကခံမှန်းထားတဲ့တပ်ဖွဲ့ဝင်အရေးအတွက်အစားအီရက်ကလက်တွေ့အခြေအနေပေါ်အခြေခံပြီးအထူးတပ်ဖွဲ့ထဲမှာတပ်ဖွဲ့ဝင်100လောက်ပါမယ်လို့စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြည်ပကပြစ်မှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့ဖွဲ့စည်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကြေညာပြီးနောက်တည့်မှာပဲတာဝန်ရှိသူတွေကအဲ့ဒီလိုပြောတာဖြစ်ပါတယ်။အထူးတပ်ဖွဲ့ရဲ့အဓိကလုပ်ငန်းကနောက်ထပ်စစ်စင်ရေးတွေလှုပ်ဆောင်နိုင်စေမဲ့အသုံးဝင်တဲ့သတင်းအချက်လက်တွေကိုရရှိရေးIS စစ်သွေးချအဖွဲ့ရဲ့အဓိကခေါင်းဆောင်ဘိုင်းကိုရှာဖွေဖမ်းဆီးဖို့ဖြစ်ပါတယ်
။ဆီးရီးယားမှာဗြိတိသျှစစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်တာတွေဆက်လုပ်လိုက်ပါပြီ။ IS စစ်သွေးချအဖွဲ့ကိုနှိမ်နင်းဖို့တိုးချက်မဟာဗျူဟာတရက်ကိုပြည်တွင်းလွှတ်တော်အမတ်တွေအတည်ပြုပြီးနိုင်ပိုင်းတွင်မှာပဲစတိုက်တာပါ။ပြည်တွင်းတော်ဝင်လေတပ်ဖွဲ့ကတော်နေဒိုတိုက်လေယာဉ်တွေဟာစိုက်ပရက်စ်နိုင်ငံမှာရှိတဲ့ဗြိတိသျှလေတပ်အခြေစိုက်စခန်းကနေထွက်ပြီးဆီးရီးယားကပြစ်မှတ်တွေကိုတိုက်ခိုက်ပြီးတော့စခန်းကိုဘီကင်းရန်ကင်းပြန်လာကြတယ်လို့ဗြိတိသျှကာကွယ်ရေးတာဝန်ရှိသူတွေကဒီကနေ့အစောပိုင်းမှာပြောပါတယ်။IS တွေထိန်းချုပ်ထားတဲ့အိုမာရေနံတွင်းတွေကိုပြစ်မှတ်ထားပြီးဘုံကျဲတိုက်ခိုက်ခဲ့တယ်လို့ပြည်တွင်းကာကွယ်ရေးဝန်ကြီးဌာနက Twitter ကနေနောက်ပိုင်းမှာပြောပေမဲ့တိုက်ခိုက်တာရဲ့ရလဒ်နဲ့ပတ်သက်တာတွေကိုတော့မပေးထားပါဘူး။လေကြောင်းတိုက်ခိုက်မှုတွေကိုအခြေစိုက်ပြီးစလုပ်တဲ့အဲ့ဒီ Cyprus နိုင်ငံ Acrotiri Leaders Gang ကိုနောက်ထပ်စစ်လေယာဉ်တွေထပ်ပို့နေတယ်လို့ပြည်တွင်းကာကွယ်ရေးဝန်ကြီးဌာနကပြောတာကြောင့်အဲ့ဒီမှာတိုက်လေယာဉ်အင်အားနှစ်ဆတိုးသွားမှာပါ။ Syria က IS စစ်သွေးကြောအဖွဲ့ကိုလေကြောင်းကတိုက်ခိုက်တာမှာပါဝင်ဖို့ဝန်ကြီးချုပ်ဒေးဗစ်ကမ်ရွန်ကပန်ကြားတဲ့ပေါ်ပြည်ထောင်စုလွှတ်တော်မှာ10နာရီကြာညှင်းခုန်ဆွေးနွေးပြီးတဲ့နောက်ထောက်ခံမဲ369မဲကန့်ကွက်မဲ223မဲနဲ့မနေ့ကအတည်ပြုပေးလိုက်တာပါ IS အကြမ်းဖက်အဖွဲ့ဟာကမ္ဘာလုံးဆိုင်ရာချင်းချောက်မှုဖြစ်တာကြောင့်တကမ္ဘာလုံးရဲ့လုံဆောင်ခြင်းနဲ့နှိမ့်နေရမှာဖြစ်တယ်လို့ဆိုပြီးပြည်ထောင်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကလည်းကြိုးဆိုပါတယ်
ဝါရှင်တန်ပို့သတင်းစာကြီးရဲ့သတင်းထောက်ဂျေးဆင်ရဇိုင်ယန်အီရန်နိုင်ငံမှာအကျဉ်းချခံရတာဒီကနေ့ရက်ပေါင်း900ပြည့်ခဲ့ပြီဖြစ်ပြီးသူလွတ်မြောက်ရေးအတွက်မိသားစုကလှုပ်ရှားမှုတွေကိုအရှိန်မြှင့်လိုက်ပါတယ်။လူ9သိန်းကျော်လက်မှတ်ရေးထိုးထားတဲ့ဖမ်းဆီးကံဂျေးဆင်ရဇိုင်ယန်ကိုချွင်းချက်မရှိအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုချက်ကိုကုလသမဂ္ဂဌာနချုပ်ကအီရန်ကိုယ်စားလှယ်အဖွဲ့ထံကိုပေးပို့ဖို့အကူဖြစ်သူအလီကစီစဉ်နေပါတယ်။ရဇိုင်းယန်ကိုတရှိုးလုံးမှုအပါအဝင်တခြားဆွဲဆိုချက်တွေနဲ့ပြီးခဲ့တဲ့အောက်တိုဘာလကစီးရင်ချက်ချခံခဲ့ရပြီးလျှို့ဝှက်အကျဉ်းထောင်တစ်ခုမှာထိမ့်သိမ်းထားတယ်လို့အီရန်ကပြောဆိုထားပါတယ်။ပြင်းထန်တဲ့နှင်းပန်းနှိပ်စက်မှုတွေနဲ့ရဇိုင်းယန်ရဲ့ကျန်းမာရေးအခြေအနေဆိုးဝါးလာတာကြောင့်သူဟာအန်ဒီယန်နဲ့လက်ငင်းကြုံတွေ့နေရတယ်လို့လည်းဝါရှင်တန်ပို့သတင်းစာကြီးကပြောဆိုပါတယ်။ရဇိုင်းယန်လွတ်မြောက်ရေးအတွက်အကူအညီပေးဖို့အငင်းပွားပွဲထိမ့်သိမ်းခံရမှုများဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ထံကိုဝါရှင်တန်ပို့သတင်းစာကြီးကအယူခံလွှာတဆောင်အစ်ထမှန်တင်သွင်းလိုက်ပါတယ်ရှင်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရကနေကြာတာပရိညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်စားမှုအချုပ်တော်ပေါ်မှာအမေရိကန်တာဝန်ရှိသူတွေရဲ့ပန်ကြားချက်အရနောက်ထပ်ဖန်ဆီးတာတွေလုပ်ခဲ့တယ်လို့ဆွစ်ဇာလန်အာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။အဲဒီအထက်ကတချို့ကမေလကပထမကြိမ်ဖန်ဆီးတာတွေလုပ်ခဲ့တဲ့ဇူရစ်မြို့ကဟိုတယ်တစ်ခုမှာပဲဖန်ခဲ့တာပါ။ပေါ်ဝေါ်လိုက်ဟိုတယ်မှာအခုနောက်ဆုံးဖန်ဆီးတာတွေလုပ်ပြီးတဲ့နောက်လူပေါင်းတဒါဇင်ကျော်ဆွဲချက်တွေနဲ့ရင်ဆိုင်ရဖွယ်ရှိတယ်လို့ The New York Times သတင်းစာကဒီကနေ့အရင်ဆုံးဖော်ပြတာပါ။အဖမ်းခံရတဲ့ FIFA တာဝန်ရှိသူအများပြားဟာတောင်အမေရိကနဲ့အမေရိကအလဲပိုင်းနိုင်ငံတွေကဖြစ်ပြီးတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေမဲခေါ်ဝါချမှုလိမ်လည်မှုတွေမှာပါဝင်ပတ်သက်ထားတယ်လို့တန်မြတ်ရှိတဲ့အကြောင်း The Times သတင်းစာကရေးပါတယ်။အဖမ်းခံရသူတွေထဲမှာမြောက်အမေရိကအလဲပိုင်းအမေရိကနဲ့ကာရေဘီယံဒေသတွေရဲ့ဘောလုံးအဖွဲ့ချုပ် CONCACAF ဥက္ကဋ္ဌ Honduras နိုင်ငံသား Alfredo Howard နဲ့တောင်အမေရိကဘောလုံးအဖွဲ့ချုပ် CONMEBOL ဥက္ကဋ္ဌ Paraguay နိုင်ငံသား Juan Angel Napo တို့ပါဝင်တာကိုသတင်းထဲမှာဖော်ပြထားပါတယ်။အဲ့ဒီလူတွေဟာဒေါ်လာတန်ဖိုးများစွာလက်ငွေယူထားတယ်လို့အမေရိကန်ကတန်မြတ်ရှိတဲ့အကြောင်းဆွစ်ဇာလန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်တရားရေးဌာနရဲ့ဒီကနေ့လှုပ်ဆောင်ချက်ကိုသတိပြုမိပါတယ်ဆိုတာလောက်ပဲ FIFA ကမှတ်ချက်ပေးပြောဆိုပါတယ်ပထမချိန်ဖန်ဆီးမှုတွေကိုလည်းအမေရိကန်တရားရေးဌာနကပဲလုပ်ခဲ့တာပါ FIFA တာဝန်ရှိသူတွေဟာသူတို့ရဲ့ငွေဝင်ထွက်ကိစ္စတွေအတွက်အမေရိကန်ဘဏ်တွေကိုအသုံးပြုထားတာကြောင့်ဒီလိုဖန်ဆီးတာမျိုးလုပ်နိုင်တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ
်Internet ဆိုင်ရာ cyber ရာဇဝတ်မှုကိုတိုက်ဖျက်ရေးမှာနောက်ထပ်ပူးပေါင်းဆောင်ရွက်ရေးရွယ်ချက်နဲ့အမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေဒီသတင်းပတ်အတွင်းဆွေးနွေးနေကြပါတယ်။ cyber ရာဇဝတ်မှုနဲ့ဆက်စပ်ကိစ္စရပ်များဆိုင်ရာအမေရိကန်တရုတ်ပထမဆုံးအကြိမ်အစိုးရပူးတဲ့စည်းဝေးရဲ့ရလဒ်တွေကိုအမေရိကန်တရားရေးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်။cyber ရာဇဝတ်မှုဒါမှမဟုတ်အန်ဒီယဖြစ်စေတဲ့တခြား cyber လုပ်ရက်တွေနဲ့ပတ်သက်ပြီးအကူအညီတောင်းခံမှုအတွက်လုပ်ငန်းလမ်းညွှန်ချက်တွေအပေါ်နှစ်ဖက်အကြသဘောတူခဲ့ကြပါတယ်။ကလေးတငယ်တွေကိုအသုံးချတာ၊ကုံသွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူတာ၊လိမ်ညာတာ၊အကြမ်းဖက်လုပ်ရက်တွေအတွက်ဤပညာနဲ့ဆက်သွယ်ရေးကိုတလွဲအသုံးပြုတာတွေလို cyber ရာဇဝတ်မှုတွေကိုတိုက်ဖျက်တာမှာပူးပေါင်းဆောင်ရွက်ရေးပိုအားကောင်းဖို့ကိုလည်းနှစ်နိုင်ငံသဘောတူကြပါတယ်။ဆွေးနွေးပွဲတွေမှာအမေရိကန်ရှစ်နေချုပ် Lloyd Lunch အမိမြေလုံခြုံရေးဝန်ကြီး Jen Johnson နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ခေါင်ရှန်ခွန်းတို့ကပူးတဲ့သဘာဝတရားတွေအဖြစ်လှုပ်ဆောင်ကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကတရုတ်သမ္မတရှီကျင်းဖင်အမေရိကန်ပြည်ထောင်စုကိုလာရောက်ခြင်းအတွင်းသမ္မတဘရက်ကိုဘားမားနဲ့ဆွေးနွေးပြောခဲ့ပြီးတဲ့နောက်အခုအဆင့်မြင့်ဆွေးနွေးပွဲတွေကိုလှုပ်ကြတာဖြစ်ပါတယ်။ညာနာပိုင်ဆိုင်မှုဒါမှမဟုတ်ကုသရန်ဝယ်ရေးလျှို့ဝှက်ချက်တွေကိုစိုက်ဘာကနေခိုးယူတာမျိုးလှုပ်ဆောင်တာဒါမှမဟုတ်တိလျက်နဲ့အားပေးတာမျိုးအမေရိကန်ရောတရုတ်ပါမလှုပ်ကြဖို့သမ္မတနှစ်ဦးသဘောတူခဲ့ကြပါတယ်ရှင်
။ဘရာဇီးလသမ္မတဒီလမာရူဆက်ကိုဆွဆွဲပြစ်တင်ဖို့ဘရာဇီးလွတ်တော်ကပြင်ဆင်နေပါတယ်။ရူဆက်ရဲ့အစိုးရဟာဒီနှစ်အတွက်ဗန်နံွေကြီးတာဝန်ခံမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးဆွဆွဲပစ်တင်တဲ့လုပ်ငန်းစဉ်ကိုစတင်လုပ်ဆောင်နေပြီလို့ဘရာဇီးအောက်လွှတ်တော်ဥက္ကဋ္ဌအက်ဒရက်ဒိုခွန်ဟာကပြောပါတယ်။သူအနေနဲ့မတမာတဲ့ငွေကြေးရယူထားတာမျိုးဒါမှမဟုတ်တခုခုအမှားအပြင်းလုပ်ထားတာမျိုးမရှိဘူးလို့သမ္မတရူဆက်ကပြောပါတယ်။ဆွဆွဲပစ်တင်ဖို့ပန်ကြားချက်အတိုင်းလုပ်ဆောင်ဖို့တင့်မတင်ဆိုတာကိုနိုင်ငံရေးပါတီအားလုံးကအဖွဲ့ဝင်တွေပါဝင်တဲ့အထူးကော်မတီတရက်ကအဆုံးဖြတ်မှာပါ။အဲဒီနောက်သမ္မတကိုယာရုကနေဆိုင်းငံ့ဖို့အောက်လွှတ်တော်အမှတ်342ယောက်သို့မဟုတ်3ပုံ2ပုံရဲ့ထောက်ခံမယ်လိုအပ်ပါတယ်။တခါရပ်ပေါင်း90အတွင်းအထက်လွှတ်တော်ကနေစစ်ဆေးကြနာရအောင်ပါပါ။ဆွဆွဲပစ်တင်ရေးအတွက်ဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
မတ်စဝါရီလက်ဝဲသဘုံတွေကိုကူညီပေးမှုနဲ့ပြည်သူနိုင်ငံမှာထောင်နှံချမှတ်ခံထားရတဲ့အမေရိကန်နိုင်ငံသူလိုရင်ဘာရန်ဆန်ဟာတောင်အမေရိကနိုင်ငံပေရူးမှာနှစ်ပေါင်း20ထိမ့်သိမ်းခံရပြီးတဲ့နောက်ခံဝင်နဲ့လွတ်မြောက်လာပြီးဒီကနေ့အစောပိုင်းမှာပဲပေရူးနိုင်ငံကနေကောင်းသောပြောင်းခြင်းနဲ့ပြန်လည်ထွက်ခွာလာခဲ့ပြီးဖြစ်ပါတယ်ညသကောင်ကျော်အချိန်မှာပဲ Miss Barrison နဲ့သူမရဲ့6နှစ်အရွယ်သားဖြစ်သူတို့ရဲအဆောင်အရှောင်းနဲ့လေရင်ခွင်းထဲကိုလမ်းလျှောက်ဝင်လာပြီးအမေရိကန်ပြည်တော်စုကိုသွားဖို့လေရင်တစင်းပေါ်ကိုတက်ရောက်ခဲ့ပါတယ် Miss Barrison ရဲ့အရင်ကလှုပ်ရှားမှုတွေနဲ့လက်ဝဲသဘောအဖွဲ့ Trooper Amaru တို့ကိုပြင်းပြင်းထန်ထန်ကာကွယ်မှုတွေက1996ခုနှစ်အမှုမှာလူကြိုက်နည်းစရာဖြစ်ခဲ့ရပြီးသူမကိုအကြမ်းဖက်သမားတဦးဖြစ်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်ပြည်ရင်ပြည်ပခရီကြောင့်ကွဲပြားနေတဲ့ပြည်သူနိုင်ငံမှာလူမှုရေးတက်ချွာလှုပ်ရှားသူတို့အဖြစ်အလို့လုကင်မှု1994ခုနှစ်မှာ Miss Barrison တွားရောက်ခဲ့တာဖြစ်ပါတယ်။1995ခုနှစ်မှာတော့ပြည်သူလွတ်တော်ကိုလက်နက်ကင်ဝင်ရောက်စီးနှင်းဖို့စီစဉ်ခဲ့တဲ့ Trooper Amaru လက်ဝဲသဘုံတွေကိုကူညီပေးမှုနဲ့ Miss Barrison ဖမ်းဆီးခံရပြီးတဲ့နောက်ကနဦးထောင်နှံတက်တက်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။လက်ဝဲသဘုံတွေရဲ့တိုက်ခိုက်မှုကတော့ဘယ်တော့မှမဖြစ်ခဲ့ပါဘူး။2000ပြည့်နှစ်မှာသူမကိုချမှတ်ထားတဲ့ထောင်နှံတစ်သက်ကိုခြေဖျက်ပြီးအရက်ဖက်ခုံရုံးမှာတဖန်ပြန်တင်ခဲ့ပါတယ်။ဒီနောက်မှာတော့ထောင်နှံ20ချမှတ်လိုက်ပြီးနောက်ဆုံးပြစ်ဒဏ်5နှစ်ကိုတော့ခံဝင်တဲ့လွတ်မြောက်ခွင့်ပေးထားပါတယ်။2011ခုနှစ်မှာသူမကိုအမေရိကန်ပြည်ထောင်စုထံအလဲပြန်ဖို့ခွင့်ပြုခဲ့ပေမဲ့ကြားခံထားတဲ့ပြစ်ဒဏ်ကိုပြန်လည်ခံစားဖို့ပြည်သူနိုင်ငံကိုပြန်သွားခဲ့ပါတယ်။တဘုံအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်လည်းလူသိရှင်ကြားတောင်းပန်ခဲ့ပေမဲ့သူမအနေနဲ့စစ်သွေးကြတဦးမဟုတ်သလိုခေါင်းဆောင်တဦးလည်းမဟုတ်တဲ့အကြောင်းနောက်အကြမ်းဖက်မှုတွေမှာပါဝင်လှုပ်ဆောင်ခြင်းမရှိတဲ့အကြောင်းလည်း Miss Barrison ကပြောဆိုခဲ့ပါတယ်။2003ခုနှစ်မှာတော့ Miss Barrison ဟာသူမရဲ့ရှင်းနေဖြစ်သူတဘုံနဲ့ပတ်သက်မှုကြောင့်ထောင်နှံ12နှစ်ခွဲကြာခံခဲ့ရတဲ့အနီဘဲအပါရီနဲ့လက်ထပ်ခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုကျွတ်သိန်းနဲ့မသိငီထိုက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဦးဆုံးအနေနဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပြိုလက်ဝဲမြို့မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား800ကျော်ကိုလွှဲပြောင်းပေးခဲ့တဲ့နောက်အခုအခါမှာအယောက်30လောက်သာကျန်ရှိတော့ကြောင်းလဝကဦးစီးဌာနကတာဝန်ရှိသူတူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီနှစ်နှစ်လယ်ပိုင်းကရခိုင်ပြည်နယ် AR နဲ့တနင်္သာရီတိုင်းဒေသကြီးတွေအတွင်းကဖမ်းဆီးရမိတဲ့လှေစည်းပြေးတွေကိုရခိုင်ပြည်နယ်တောင်ပြိုလက်ဝဲမြို့မှာထိန်းသိမ်းထားရကဘင်္ဂလားဒေ့ရှ်နိုင်ငံသားအဖြစ်စီစစ်အတည်ပြုနိုင်သူတွေကိုအတုတ်လိုက်ပြန်လည်ပို့ဆောင်ပေးနေတာဖြစ်ပါတယ်။ဒီလိုလွှဲပြောင်းပေးတာကိုဇွန်လ3ပိုင်းကစတင်ခဲ့ရမှာအခုဆိုရင်30လောက်သာကျန်ရှိတော့ကြောင်းမောင်တော်ခရိုင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဒုညွှန်ကြားရေးမှူးဦးစောနိုင်ကပြောပါတယ်
။ဟုတ်ကဲ့ဆက်ရှိပါရှိတော့ကျွန်တော်တို့အကြောင်းကြားတဲ့အချိန်ပေါ့သူဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒီမြန်မာနိုင်ငံသားဝင်ကလာနှစ်ခုသူတို့ချင်းဆက်သွယ်ပြီးမှကျွန်တော်တို့ကအောက်ကနေပြောင်းပြလာတယ်မတည့်48ရောက်ပါခဲ့အားလုံးကျွန်တော်တို့လွတ်ပြောင်းတော့989
ဒီဇင်ဘာလ2ရက်နေ့ကနောက်ဆုံးအတုပ်အဖြစ်လူ48ယောက်လွှဲပြောင်းပေးခဲ့တာဖြစ်ပြီး6လအတွင်းမှာလူ989ယောက်ကို9ကြိမ်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်တောင်ပြိုလက်ဝဲမြို့မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလွှဲပြောင်းရမှာတော့ကြီးမားတဲ့အခက်အခဲမရှိဘူးလို့လည်းပြောပါတယ်
။ဟုတ်ခက်ခဲမရှိပါဘူးကွာကျွန်တော်တို့ဒီကနိုင်ငံဘုံညီနိုင်ပြီးဆောင်ရတာဖြစ်တဲ့အတွက်လေခက်ခဲတအားကြီးခက်ခဲတော့မရှိပါဘူးကွာ
။လှေစည်းပြေးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုရခိုင်ပြည်နယ်မောင်တော်အနီးမှာ200ကျော် AR တိုင်းဒေသကြီးဖျာပုံမြို့အနီးမှာ900ကျော်နဲ့တနင်္သာရီတိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်မှာ100ကျော်ကိုမြန်မာရေတပ်ကတွေ့ရှိခဲ့ရကစစ်ဆေးပြီးတဲ့နောက်မောင်တော်ခရိုင်ကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။ဒီလိုဖမ်းဆီးရမိသူတွေထဲမှာရခိုင်ပြည်နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တချို့လည်းပါဝင်ခဲ့ပါတယ်။ဒီရပိုင်းတွေအတွင်းမှာတော့ထိုင်းမြန်မာနယ်စပ်ဒေသဘက်မှာလည်းတရားမဝင်ဝင်ရောက်လာတဲ့ဘင်္ဂလီ16ယောက်ကိုကရင်ပြည်နယ်တင်ကန်းညီနောင်မှာဖမ်းဆီးရမိကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတင်ကန်းညီနောင်ရဲစခန်းကတာဝန်ရှိသူတဦးကိုဆက်သွယ်မေးမြန်းရမှာတော့အခုလိုပြောဆိုပါတယ်
။ဖုန်းဝင်လာတဲ့ဘင်္ဂလီရောမဟုတ်သူတို့ကဝင်နေတယ်။ဒီကုပ္ပဲလာတာ၊ဒီကုပ္ပဲလာတာကျွန်တော်တို့ကဖမ်းတာပေါ့။လာဝကဖမ်းတာ။ထောက်တာတော့
မပါဘူးကဘာအထောက်တာပြောသူကဘန်ကနေလို့မို့လမ်းဝင်းမှနေတဲ့ဘက်ပဲဒီနေ့တော့သူတို့မှရုံတော့ကြည့်တယ်ဆရာယုံမှာနဝကနေဝင်စီရလို့ပြီးတိုင်းလားနဝကနေ
ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကတော့ပွင်လင်းရာသီရောက်ပြီးဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြန်မာအစိုးရကဘင်္ဂလီလို့ခေါ်ဆိုသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာပင်လယ်ပြင်ကိုဖျက်ပြီးမလေးရှားနိုင်ငံဘက်ကိုတရားမဝင်တွားရောက်လေးရှိပါတယ်။ဒီလိုတွားရောက်သူတွေဟာအရှေ့တောင်အာရှဒေသမှာရှိတဲ့လူမောင်ခိုဂိုင်းတွေရဲ့တားကောင်ဖြစ်ရတယ်လို့လည်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကထောက်ပြထားပါတယ်။
ကိုမိုးဇော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့တောင်ပိုင်းရှမ်းပြည်နယ်တမရုံ RCSS SSA နဲ့တအောင်ပလောင် TNL အဖွဲ့တို့ကြားအငင်းပွားပွဲရာနယ်မြေပိုင်ဆိုင်မှုပြဿနာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်းမြို့နယ်ဘက်ကဒေသခံစစ်ပြေးတိမ်းရှောင်နေရတဲ့ရွာသားတွေဟာနေရပြန်နိုင်ရေးမှလုံခြုံမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်တိုက်ပွဲကာလအတွင်းဖမ်းဆီးခံနေခဲ့ရတဲ့ရွာသား12ယောက်ဟာလည်းပြန်လည်လွတ်မြောက်လာတာမရှိသေးတယ်လို့နှစ်ဖက်တပ်ဖွဲ့တွေကြားစစ်ရေးအသင့်ရှိနေတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားလာမယ့်လက္ခဏာရှိနေတယ်လို့လည်းလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွင်းကနေအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့တို့အကြားစစ်ရေးအသင့်အနေထမ်းမှာရှိနေသေးတဲ့အတွက်စစ်ဘေးရှောင်ရွာသားတွေနေရာရင်းကိုပြန်ဖို့အခက်တွေ့နေတယ်လို့မိုင်းဝီဒေတာခန်ဆိုင်ခန်းလိုင်းကပြောပါတယ
်စစ်ဘေးတပ်ခတွေတွေကဒူလောင်လောက်ဆယ်တော့ဒေထိုးပြီးတော့ဟိုနေရာတော့မရှိသေးဘူးမြို့အိမ်တွေရဲ့နှိစက်တဲ့ဒီနေ့တည်းမိတ်ဆွေမှာပဲခုလောလောဆယ်တော့ခလုံးထားတော့ပေါ့ဒီလိုဟို East Side တော့ you know ပြန်တော့ရတယ်ဒါမဲ့ဟိုစိတ်မချသေးတာဟိုကြာပြန်လို့လဲသူကသူ့ရွာတော့နေဆက်ဆက်နေတဲ့ခါကျတော့နဖန်ဒီဖန်မှာပေါ့ဒါကြောင့်မို့မင်းကြီးရဆင်းမှာပဲဆက်နေနေတော့မယ်ပြန်တော့လည်းစိတ်မချသေးလို့
နိုဝင်ဘာလကုန်ပိုင်းမှာဖြစ်ပွားခဲ့တဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့တိုက်ပွဲကြောင့်မိုင်းပန်ကျေးရွာဒေသခံ260ခန့်ဟာမိုင်းဝီကျေးရွာမှာစစ်ဘေးသိမ်းရှောင်နေရတာပါတိုက်ပွဲကာလတွင်ဒေသခံကျွေးရသား12ဦးဟာလက်နက်ကင်ဖွဲ့တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံစားရပြီးယနေ့တိုင်ပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့မိုင်းဝီဒေသခံဆိုင်ခန်းလိုင်ကအခုလိုဆက်ပြောပါတယ်
စနေရောက်ဖန်ထားတယ်ခုတက်တိမလစ်သေးသေးဗျအဲ့နဆက်ခုနေရတော့လေသူတို့ကတော့ဒီရှမ်းဘက်ကမချိနဲ့လို့နေမှာပေါ့ဖန်ထားတဲ့လူတွေကတော့အရက်သားတွေပဲသူကတချို့ကဟိုမိတွေတော့ခုတ်ကြီးနဲ့တချို့ကလည်းဟိုတောင်ပေါ်မှာတော့လေကြီးနဲ့လမ်းကြုံတဲ့နေရာမှာတရားလေးဖန်စီထားတော့ပေါ့ဒါတတိမန်ကြားရသေးဘူးဘယ်မှာချုပ်နှောင်ထားတယ်ဘယ်မှာထိန်းသိမ်းထားတယ်ဆိုတာလည်းတင်းနာမရသေးဘူးဒီနေ့
ဒီရွာသား12ဦးကိုတောင်းပလောင်တပ်ဖွဲ့ကနေဖမ်းဆီးထားတယ်လို့ရွာသားတွေကပြောဆိုမှုတွေရှိနေပေမဲ့လည်းတောင်းပလောင်တပ်ဖွဲ့အနေနဲ့ရွာသားတွေပေါ်မှာဖမ်းဆီးတာမျိုးလှုပ်ဆောင်တာမရှိဘူးလို့ DNL ပြန်ကြားရေးရရှိပူကြီးတာအိုက်ကျော်ကအခုလိုညင်းဆိုခဲ့ပါတယ်
အဲ့တော့မရှိဘူးကွဒီရွာသားတွေဆိုတော့ဒီလိုအဲ့ဒါပြုံးချင်းချင်းမွာတာလည်းမရှိဘူးလည်းဖောင်းစီရတော့အဲ့ဒီကတော့အဲ့လိုလုပ်လို့ရှိတယ
်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနှမ်းခမ်းမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပလောင်တပ်ဖွဲ့တို့ကြားစစ်ရေးအသင့်ရှိနေပြီးအချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တယ်လို့ DNL ပြန်ကြားရေးရရှိပူကြီးတာအိုက်ကျော်ကပြောပါတယ
်ဖဲတီးမာနေတဲ့အချိန်ကြီးမရှိသေးတယ်ခဏဒီနှစ်ဖက်ကအဲ့မှာပါရှိသေးတယ်ဘယ်သူမှပြန်မလုပ်သေးဘူးဒီပေါ်ပေါ်ကကျူမတ်သူတက်လာလို့ရှိနေတာကဘာချင်းမျိုးဖြစ်လာနိုင်နေလဲ
။နိုဝင်ဘာနောက်ဆုံးပတ်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့တွေနဲ့ TNL တောင်ပလောင်တပ်ဖွဲ့တွေကြားမှာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တပ်တွေကနေစစ်ရေးရတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတော့တပီလုံးတိုင်းတာပြစ်ခတ်ရစရေးအတွက်ဆွေးနွေးဖို့ထိုင်းမြန်မာနယ်စပ်လွယ်တန်လျန်းကိုလာရောက်တဲ့ဖွဲ့တွေအမှတ်900တိရွှေလီမြစ်ဝမ်းစစ်တေသကိုအပြန်မှာပလောင်တပ်ဖွဲ့တွေကနေခြုံကူတိုက်ခတ်ခဲ့တယ်လို့ပြောဆိုမှုတွေရှိနေတယ်လို့တောင်ပလောင်လူမျိုးရေးတပ်မတော် TNL ပြန်ကြားရေးဌာနကတော့၎င်းတို့ထိန်းချုပ်နေမည်ဖြစ်တဲ့နန်းခမ်းမြို့နယ်အတွင်းမှာ RCSS SSA ကနေမည်ကျူးကျော်ဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားရတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့လည်း TNL ပြန်ကြားရေးရရှိပူကြီးတိုက်ကျော်ကပြောပါတယ်။အငင်းပွားဖွဲ့ရနေမည်ပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးစစ်ရေးရပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နှစ်ဖက်ဖွဲ့တွေကြားမှာတွေ့ဆုံညှိနှိုင်းမှုအစီအစဉ်မပြုလုပ်နိုင်သေးဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရပူမူကြီးဆိုင်လာကပြောပါတယ်
။ဒီကိစ္စကြည့်ကြတဲ့ကိစ္စဖြစ်တယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိတ်ခေါင်းဆောင်တွေအဲ့လိုဆွေးနွေးမှုတွေကြုံပြီးတော့မဖြစ်ချပါတော့မတရားပေးပါဘူးခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ရွှေလီမြစ်တစ်ဖက်ကနောင်မတာတီတာဟာ အရင်က RCSSSC တပ်ဖွဲ့ရဲ့အမှတ်900တိစစ်ဒေသဖြစ်ခဲ့ပေမဲ့2013နှစ်ဦးပိုင်းမှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်ရင်အားတစုတစည်းတည်းမရှိတော့တဲ့အနေအထားကနေ NCA ပြည်ရက်လက်မှတ်ရေးထိုးပြီးနောက်ပိုင်းဒီဒေသကိုပြန်လည်ခြေချဖို့ကြိုးစားရမှာတောင်းပလောင်တပ်ဖွဲ့နဲ့နေမြေညင်းပွားမှုပဋိပက္ခဖြစ်ပေါ်လာတာလည်းဖြစ်ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်နန့်ခမ်းမြို့နယ်ကကျေးရွာသား260ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့နေရရင်ပြန်ဖို့လုံခြုံမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ရရှိမှာခင်ဗျာရွတ်တော့ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာသမရဦးသိန်းစိန်နောက်ကောက်ခွေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့သီးခြားစီတွေ့ဆုံခွင့်ရခဲ့ပြီဖြစ်ပါတယ်နောက်တက်လာမယ့်အစိုးရတရက်ကိုချေချုံမှုမှုနဲ့အာနာလွှဲပြောင်းနိုင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီသတင်းထုတ်ပြန်ချက်တွေမှာဖော်ပြပါရယ်။ဒါဟာဆိုလို့ရှိရင်ဒီအနိုင်ရပါတီတရက်ကိုချေချုံမှုမှုနဲ့အာနာလွှဲပြောင်းတာဟာမြန်မာတမိုင်းမှာပထမဆုံးအကျင့်ဖြစ်ပါလိမ့်မယ်။သရရှင်ဤအနေနဲ့ကရောဘလူးယူဆပါလေ။အာနာလွှဲပြောင်းရေးဟာချေချုံမှုမှုဖြစ်လိမ့်မယ်လို့ထင်ပါလား။ဒါပြင်ဒီဒေါန်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီတွစ်ဆုံခဲ့ကြတဲ့ရလက်တွေဟာရလက်ကောင်းတွေတကယ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါသလား။အခုလာမယ့်စနေညပိုင်းဒိုင်အလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323812554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောရရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ပြီးတော့နေပြည်တော်သွားရလမ်းမှာရဲတွေပိတ်ဆို့ခံခဲ့ရတဲ့တိုင်းရီအလုတ်သမားတွေကိုအစိုးရကညှိနှိုင်းမယ်ဆိုပြီးဒီဇင်ဘာလ2ရက်နေ့မှာချင်းဆိုထားပြီးတဲ့နောက်တိုင်းရီအလုတ်ရှင်နဲ့အလုတ်သမားကိုယ်စားလှယ်တွေနဲ့ရန်ကုန်တိုင်းပေါင်းစည်းညှိနှိုင်းရေးအဖွဲ့ကဌာနဆိုင်ရာကဝန်ကြီးတွေအပါအဝင်တာဝန်ရှိသူတွေကလှိုင်းတာယာမြို့နယ်အလုတ်သမားရုံးမဗုဒ္ဓဟူးနေ့ကသုံးပွင့်ဆိုင်တွေ့ဆုံညှိနှိုင်းခဲ့ပါတယ်ဒါပေမဲ့ပြည်လည်မှုမရှိခဲ့တဲ့အပြင်ဆက်ယုံရှိမှဆန္ဒပြနေတဲ့အတွက်ပြည်ထရေးကတရားစွဲမယ်ဆိုပြီးလာရောက်ပြောဆိုနေတယ်လို့ပြောပါတယ်ဒီအကြောင်းမအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်တိုင်းလှိုင်းတာယာဆက်မှုဇုံသုံးမှာရှိတဲ့တိုင်းရင်ဖက်နက်ဆက်ယုံကအလုတ်သမားတွေဟာဆိုင်ရုံတွင်မှတရားဝင်ဖွဲ့စည်းထားတဲ့တိုင်းရင်အလုတ်သမားတမကရဲ့လုတ်ပိုင်ခွင့်တွေကိုအလုတ်ရှင်ကခွင့်ပြုခြင်းမရှိတာကြောင့်ဆိုကအစစ်စစ်တိုင်ကြားခဲ့ရတာကနေအလုတ်ရှင်နဲ့တင်းမာမှုတွေဖြစ်ခဲ့ရတာပါဒီအတွက်နေပြည်တော်ကိုတိုင်ကြားမှုတွေလုပ်ဖို့တွားခဲ့ရမှာလဲရဲတွေရဲ့ပိတ်ဆို့တားဆီးခြင်းကိုခံခဲ့ရပြီးတဲ့နောက်အစိုးရတာဝန်ရှိသူတွေကဒီဇင်ဘာလ2ရက်နေ့မှာညှိနှိုင်းပေးမယ်လို့ဆိုတာကြောင့်ဗုဒ္ဓဘူးနေ့ကညှိနှိုင်းရမှာလဲပြည်လည်မှုမရတဲ့အပြင်ဆိုင်ရုံရှိမှဆန္ဒပြနေတဲ့အလုတ်သမားတွေကိုပြည်ထရေးကနေတရားစွဲမဲ့ကြောင်းလာရောက်သတိပေးခဲ့တယ်ဆိုပြီးတိုင်းရင်အလုံသမားတမကအဖွဲ့ဝင်မတ်ချန်းငိမ့်သူကပြောပါတယ
်ပြည်ထရေးအနေနဲ့ကတော့ဒါကဥပဒေနဲ့မညီဘူးပေါ့နော်ဥပဒေနဲ့မညီတဲ့အခါကျတော့ဒီအလုံသမားတွေဒီလိုဆက်လုပ်နေမယ်ဆိုလို့ရှိရင်တော့သူတို့လည်းနောက်ကြရင်တော့တိတိယောက်ယောက်အေးယူပါမယ်လို့သူတို့လာပြီးတော့ကျမတို့သတိပေးသွားပါတယ်
ပြီးခဲ့တဲ့30ရက်နေ့တုန်းကတော့နေပြည်တော်ကိုကားသုံးစီးနဲ့သွားရမှာနေပြည်တော်ဝင်ဓကနတိရီမြို့မှာနှစ်ကြိမ်တားဆီးခံခဲ့ရပြီးရန်ကုန်ကိုလှည့်ပြန်ခဲ့ရပါတယ်။အဲ့ဒီနေ့မှာပဲအစိုးရဘက်ကနေညှိနှိုင်းပေးပါမယ်ဆိုတဲ့ကမ်းလှမ်းချက်ကိုရရှိခဲ့ပြီးတဲ့နောက်ဒီဇင်ဘာလ2ရက်နေ့ကိုချိန်ဆထားတာပါ။အစိုးရတာဝန်ရှိသူတွေအနေနဲ့ညှိနှိုင်းဖြန့်ဖြေးပေးခဲ့ပေမဲ့ပြည်လည်မှုမရခဲ့ဘူးလို့လည်းဆိုပါတယ်
။ဒုတိယဝန်ကြီးဦးမြောင်တို့ပါပါတယ်အမနိုင်ဒေသကြီးကောင်းဆက်ညီနိုင်ရဲ့အဖွဲ့အနေနဲ့သူတို့လာပြီးတော့ဆွေးနွေးရပါချင်းဒီဆွေးနွေးပြီးတိတ်နေကြကြမှာပဲသူ့အနေနဲ့ကတော့ပြောပါတယ်အလို့သမားဒီဝန်ကြီးဌာနအနေနဲ့သူကဆွေးနွေးတာမဟုတ်တဲ့အတွက်ကြောင့်သုံးဖက်ချက်ချပြီးလို့မရပါဘူးသူ့အနေနဲ့ဒီဥပဒေပေါ်မှာတော့သုံးဖက်ချက်ချပြီးလို့မရဘူးလို့ပြောပါတယ်သူတို့ဒီအလို့သမားကြီးကရန်ကုန်တိုင်းဒေသကြီးအလို့သမားကြီးကကောင်းဆက်ညီနိုင်ရဲ့အဖွဲ့အနေနဲ့ဆွေးနွေးနေတာဖြစ်တဲ့အတွက်ကြောင့်သူတို့ဒီအလို့ရှင်နဲ့အလို့သမားကြားမှာပြည်လဲအောင်ရှင်းရှင်းလေးအဖွဲ့သားပဲဖြစ်ပါတယ်လို့သူကပြောပါတယ
်ဒီအတွက်ဒီဇင်ဘာလ10ရက်နေ့ကစပြီးတိုင်းရင်ဆက်ယုံရှိမှအလုတ်သမားတွေကတပိတ်မောက်နေကြဆဲဖြစ်ပြီးတောင်းဆိုချက်တွေမရမချင်းဆက်လက်တပိတ်မောက်သွားမယ်ဆိုပြီးအလုတ်သမားတွေကဆိုပါတယ
်ဒီအောင်ရှင်းရှင်းမပေးနိုင်သေးဘူးဆိုလို့ရှိရင်တော့ကျမတို့ကဆက်ပြီးတော့တပိတ်မောက်ဖို့အစီအစဉ်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့နိုင်ငံမှာကြားထားတဲ့ဒီအလုတ်သမားအဖွဲ့အစည်းဥပဒေမှာပါတယ်ဒီရပိုင်ခွင့်နေသုတ်ပိုင်ခွင့်နေဟိုဒါကျမတို့ကအပြည့်အဝတာရခဲ့မယ်ဆိုလို့ရှိရင်တော့ဒီလိုဖြစ်ရမျိုးတွေလည်းဖြစ်လာမှာမဟုတ်ပါဘူး ဒီမှာတို့လူသမားတွေအနေနဲ့အဓိကအကာအကွယ်ပေးနိုင်တာဒီဒီဥပဒေကြောင့်ရပဲဒီမှာတို့မှာအဓိကလုပ်ပိုင်ခွင့်အနေနဲ့အကာအကွယ်ပေးနိုင်တယ်လူသမားတွေရှိရမမမရက်တည်ပေးနိုင်တာဥပဒေပဲရှိပါရဲ့ရှင်
အလို့ရှင်တဲ့အလို့သမားပြည်လဲမှုတွေမရရှိသေးတဲ့အခြေအနေတွေနဲ့ပတ်သက်လို့တိုင်းပြည်ဖက်နယ်ဆက်ရုံကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။များသောအားဖြင့်ဆက်ရုံအလို့ရုံတွေမှာအလို့သမားကောင်းဆောင်တွေကိုအလို့ကနေထုတ်ပယ်လေးရှိပြီးတိုင်းပြည်ဖက်နယ်ဆက်ရုံမှာလည်းအလို့သမားတမကခေါင်းဆောင်နှစ်ဦးကိုအလို့ကနေထုတ်ပယ်ခဲ့တာပါ။တမကအဖွဲ့ဝင်တွေကတော့သူတို့ခေါင်းဆောင်ကိုအလို့ကနေထုတ်ထားပေမဲ့သမဂ္ဂခေါင်းဆောင်အဖြစ်ဆက်လက်ထားရှိထားတာဖြစ်ပြီးအလို့ရှင်အနေနဲ့အလို့သမားခွင့်ရေးချိုးဖောက်တယ်ဆိုပြီးဆွဆွဲနေတာပါပြီးခဲ့တဲ့နှစ်စံပိုင်းတုန်းကတော့အခုလိုမျိုးဆန္ဒထုတ်ဖော်တဲ့အလို့သမားတွေကိုအာဏာပိုင်တွေကအင်အားသုံးဖြိုခွဲပြီးအလို့သမားရေးဆောင်ရွက်သူတွေနဲ့အလို့သမားတွေကိုဖမ်းဆီးထောင်ချတာတရားစွဲဆိုတာတွေရှိခဲ့ပြီးအဲ့ဒီအချိန်တုန်းကလည်းအနိုင်ဆုံးတစ်နှစ်လောက်အားကတတ်မှတ်ပေးရေးကိစ္စတွေနဲ့အလို့သမားခွင့်ရေးတွေရရှိဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်
ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ကိုစာရေးဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်။အခုဆက်လက်ပြီးတော့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာပြသနိုင်ရရှိလို့အစိုးရအသစ်ဖွဲ့ရမယ့် NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့နေပြည်တော်မှာတရားစီတွေ့ဆုံမှုပြုလုပ်ခဲ့ပါတယ်။တွေ့ဆုံမှုအကြောင်းအရာသေးစိတ်ကိုမသိရသေးပေမယ့်အလားအလာသိကောင်းတဲ့တွေ့ဆုံမှုဖြစ်တယ်လို့ Carnegie Institute သုတေသနဌာနကအကြီးတန်းသုတေသနဌာနမူ Vigran Nehru ကတုံ့တက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ဦးကျော်စင်သာကပြောပြပေးပါမယ်ရှင်။
ဂုတွေ့ဆုံမှုကဘယ်လိုသဘောတူညီမှုတွေရရှိကြရဲဆိုတာအစည်းအဝေးဘာမှမသိရပါပဲ။ဒါဟာအင်မတန်ကောင်းတဲ့ပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့မစ္စတာနေရူကသုံးသပ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အစပိုင်းမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ကံကွယ်မှုတွေတိုင်တန်းမှုတွေပြဿနာတွေအကုန်လုံးဖြေရှင်းပြီးမှတော့ဆန်းစုကျင်နဲ့တွေ့ဖို့စဉ်းစားမယ်လို့သူကပြောကြားခဲ့တာပါ။အခုနောက်ပိုင်းမှာတော့အဲ့ဒီအချိန်ထိသူပြောထားတဲ့အချိန်ထိစောင့်မနေဘဲနဲ့တွေ့ဆုံလိုက်တဲ့ဟာအင်မတန်ကောင်းတဲ့အလားအလာဖြစ်တယ်။ပုဂ္ဂိုလ်ရေးပြည်လည်မှုရရှိသွားတဲ့အတွက်ရှေ့ခီလမ်းပွင့်သွားပြီဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
်။ First of all, I think the very fact that they had this meeting is a positive sign. You may remember earlier the commander-in-chief of Myanmar's armed forces had said that he would prefer not to meet Aung San Suu Kyi until
အစောပိုင်းတုန်းကတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကန့်ကွက်မှုတွေတိုင်တန်းမှုတွေကိုဖြေရှင်းပြီးတော့မှဒေါင်ဆန်းစုကြည်ကိုတွေ့ဖို့လိုလားတယ်လို့ပြောခဲ့တာပါအခုတော့သူမနဲ့တွေ့တာအပြုသဘောလို့ဆုံးဖြတ်ပြီးတွေ့လိုက်ပါပြီမြန်မာနိုင်ငံရေးမှာပုံကုတ်ရေးပြည်လည်မှုကအရေးကြီးပါတယ်ဒါဟာတိတ်အရေးကြီးပါတယ်နောင်တွေးဆောင်မှုတွေအတွက်အခြေခံကောင်းဖြစ်လာနိုင်ပါတယ်
။တချိန်ထဲမှာပဲပထမတွေးဆောင်မှုဖြစ်တဲ့အတွက်ကြောင့်စိတ်မျောလင့်ထားလို့တော့မရသေးဘူးလို့လည်းဆိုပါရဲ။နောက်ပိုင်းမှာဆက်လက်တွေးဆောင်မှုတွေလုပ်သွားလင့်အောင်မယ်လို့လည်း Business Network ကမျောလင့်နေပါရဲ။ဒီလိုတွေးဆောင်ကြတဲ့အခါမှာအဓိကထားဆွေးနွေးကြမယ့်ပြဿနာတွေကတော့အများကြီးရှိတယ်။ပထမအဆုံးလုပ်ကြမှာကတော့ရှေ့ခရီးအတွက်အချိန်ဇယားတွေကိုအသေးစိတ်ချမှတ်ရမယ့်ကိစ္စဖြစ်တယ်လို့အခုလိုပြောပါရဲ
။ This kind of transition has never occurred in the past, so they have to agree on the details of the process.of the transfer of power first in the case of the parliament then the whole basis of the presidential election
မြန်မာနိုင်ငံမှာဒီလိုအာဏာလွှဲပြောင်းမှုမျိုးအရင်တခါမှမရှိခဲ့ဘူးပါဘူးဒါကြောင့်အာဏာလွှဲပြောင်းရေးဖြစ်စဉ်အသေးစိတ်ကိုသဘောတူညီမှုရအောင်လုပ်ကြရပါလိမ့်မယ်ပထမလွှတ်တော်ကိစ္စနောက်သမ္မတရွေးချယ်ရေးနောက်ဆုံးသမ္မတအသစ်ကိုအာဏာလွှဲပြောင်းပေးရေးတို့ဖြစ်ပါတယ်နောက် NLD နဲ့စစ်တပ်ပူးပေါင်းဆောင်ရွက်ရေးကိစ္စဖြစ်ပါတယ်
ဒါပြင်ဒီအချိန်ခါ Global Witness ရဲ့အစီရင်ခံစာပေါ်ထွက်လာပြီးဒီနောက်မြန်မာနိုင်ငံရဲ့သံရံစာရတစ်ခုဖြစ်တဲ့ကြောက်စင်းကိုအာနာရှင်ဟောင်းနဲ့လက်ဝေခံလူတစုကစီမဲကမ်းမဲထုတ်ယူနေတာနဲ့ပတ်သက်ပြီးတော့လည်းပဲသူကတော့တရားဥပဒေနဲ့အညီလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့ဥပိုင်ကုမ္ပဏီကိုနှိုက်ကဒီထက်မှလေဝကြီးအုပ်ထားတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတဲ့အတွက်ကြောင့်ဒီဟာကိုလည်းပဲဥပဒေကြောင့်အရနိုင်ငံတကာစီမံစည်းကမ်းနဲ့အတူအခွန်နှုန်းသတ်မှတ်ပြီးတော့ကောက်ခံမဲ့ကိစ္စတွေကိုဆွေးနွေးကြရလိမ့်မယ်လို့ဆိုပါတယ်သို့ပေမဲ့အဲ့ဒါဟာ လောလောဆယ်ဆွေးနွေးတဲ့အထက်မှာအဓိကထားပြီးဆွေးနွေးရမယ့်ကိစ္စတခုတော့မဟုတ်သေးဘူးလို့မစ္စတာနေရူကသုံးသပ်သွားပါခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American သံမြန်မာပိုင်းအစီအစဉ်တွေကို line to meter 25 32 50နဲ့ line လာမီတာ190တို့ကနေမနေ့6နိုင်ကနေ9နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝဲတိုးချက်ထုတ်လွှင့်တဲ့အစီအစဉ်မှာကြားကြရမှာကတော့
American Broadcast Council ဒီအခုဒီဟာ government နဲ့ကျွန်တော်ချင်းနေဖွဲ့ဖို့သိပြီးတော့ချင်းမပေးနိုင်ဘူးဘလားလူပဲ
ဥတင်ဆွေပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်အခုအရင်ဦးဆုံးတော့တနိုင်ငံလုံးပြည်ခတ်ရဆဲရင်နဲ့နိုင်ငံရေးဆွေးနွေးပွဲတွေ82ဖြစ်ပေါ်လာစေဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပုံမှန်တာဝန်ယူရလိမ့်မယ်လို့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီဒုဥက္ကဋ္ဌခူးဦးရေကပြောပါတယ် VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Skype ကနေဆက်သွယ်မြင်းမြန်းထားပါတယ်ရှင်
တနိုင်ငံလုံးအပြည့်ခတ်ရဆဲရေးသဘောတူညီချက်နဲ့ပတ်သက်လို့လုပ်ငန်းအကောင့်ထည့်ဖော်ဖို့လုပ်ငန်းအဖွဲ့48ဦးပါအဖွဲ့ဖွဲ့စည်းတဲ့အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့သဘောမတူဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကအင်တာဗျူးတစ်ခုမှာပြောကြားခဲ့ပါတယ်။နောက်ပိုင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုရိုင်းအနေနဲ့အပြည့်အခက်ရဲ့ဆဲရေးသဘောတူညီချက်ဆိုင်ရာကိစ္စတွေကိုဦးဆောင်ဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးကရင်ပြည်အမျိုးသားတိုးတက်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌခူးဦးရဲကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားပါတယ်ခင်ဗျာ။ဟုတ်ကဲ့ဆရာခူးဦးရဲခင်ဗျာဒီအခြေအနေနဲ့ပတ်သက်ပြီးပြောရရင်ဒါကတစ်ကပြန်ဆရတော့မယ်ဆိုတဲ့သဘောကိုပြောချင်တာလားခင်ဗျာ
ကျွန်တော်ကတော့ဒီလိုမမှတ်ယူခင်ဗျာအမကတနိုင်ငံလုံးပြည်ခိုင်ရစေရေးကကျွန်တော်တို့လက်ရှိအစိုးရနဲ့တွဲဆောင်ဆွေးနွေးမှုတွေကျွန်တော်တို့လှုပ်လာတာနှစ်နှစ်နေပါလောက်ရှိอยู่ပါဗျာဆိုတော့အထူးသဖြင့်ကတော့ကျွန်တော်တို့နိုင်ငံလုံးနဲ့ပတ်သက်တဲ့သဘောတူညီချက်ပါအကြောင်းချက်တွေဆက်နွယ်တဲ့ကျွန်တော်တို့ဒီ single test ပါအကြောင်းအရာတွေကိုကျွန်တော်တို့ညီလိုက်ဆွေးနွေးနေကြတာဖြစ်ပါတယ်เนาะဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာ road map တွေရှိပါတယ်လေကျွန်တော်တို့သွားမယ့်အဆင့်တွေကိုကျွန်တော်ကဟိုဆက်ပြီးလောက်ရမယ့်တောင်ရှိတယ်လို့တော့အားလုံးကနားလည်ထားတဲ့သဘောရှိပါတယ်ဆိုတော့တကယ်တမ်းကျွန်တော်တို့ဒီတနင်္ဂနွေပြစ်ခတ်ရဆဲကိုကျွန်တော်တို့အားလုံးပေါင်းပြီးလက်မထိုးနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နောက်တစ်ဆင့်ကမှလုပ်မလဲဆိုတော့ကျွန်တော်တို့နိုင်ငံပြည်သူဆွေးနွေးပွဲအတွက်ဟို framework မူပေါ်ပါเนาะကျွန်တော်တို့အားလုံးပေါင်းပြီးရေးဆွဲကြမှာဖြစ်တယ်အဲ့တော့နိုင်ငံရေးပါတီဒီကလည်းပဲမလွဲမသွေပါဝင်ပြီးတော့ပူပေါင်းဆောင်ရွက်မဲ့တောင်းရှိပါတယ်။အဲ့ဒါကြောင့်မလို့ကျွန်တော်နားလေတာကတော့လေကျွန်တော်တို့နိုင်ငံရေးပါတီလို့ပြောလိုက်ရင်တော့ NLD အပါဝင်ပေါ့ဗျာ။သူတတိယခုချိန်မှာ NLD ကပို့ပြီးတော့တောင်းကြီးမားတယ်လို့ကျွန်တော်နားလေတယ်။အဲ့ဒါကြောင့်မလို့ဘာဖြစ်ပြောကျွန်တော်ဆောက်စုကြည်ကိုယ်တိုင်ကလည်းပဲငင်းချိုင်ဖြစ်စင်နဲ့ပတ်သက်ပြီးတည်တည်ဝင်လှုပ်ဆောင်မယ်ဆိုတဲ့သဘောထားမျိုးကိုလည်းကျွန်တော်တို့ဟိုတွေ့ရပါတယ်လေ။ဆိုတော့ဘာဖြစ်ပြောသူတို့အနေနဲ့ကတော့ဟိုဥဆောင်တဲ့အခန်းကဏ္ဍမှာသူတို့ကတက်ပြောင်းလဲလဲယူရမယ့်သဘောမျိုးဖြစ်တယ်။
ဟုတ်ကဲ့
အဲ့တော့ကျွန်တော်သွားနေတဲ့အဆင့်ကိုဆက်ပြီးသွားမယ်ဆိုတဲ့သဘောကိုပဲဆောင်တယ်လို့ကျွန်တော်နားလည်ပါအစပြကောက်တယ်လို့တော့ကျွန်တော်အဲ့လိုမမြင်ဘူးပြန်
အဲ့တော့ဒီနေရာမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်တဲ့အစိုးရအနေနဲ့ပထမဆုံးလုပ်ရမယ့်လုပ်ငန်းစဉ်ကဘာဖြစ်မလဲခင်ဗျာအထူးသဖြင့်ဒီ NCA ဒီတပြည်လုံးအပြည့်ခတ်ရဆေးရေးသဘောတူညီချက်ဆိုတဲ့စာချုပ်မှာကအဖွဲ့အားလုံးမပါသေးဘူးဆိုတော့အားလုံးပါလာအောင်ဆိုလို့ရှိရင်ဘယ်လိုကနေပြောစပြီးတော့လောက်ရလိမ့်မယ်လို့အကြံပြုခြင်းလဲခင်ဗျ။ဟ
ိုဘာဖြစ်ပြောအခုကတော့ကျွန်တော်တို့လက်နက်ကင်အဖွဲ့စည်းတွေကလည်းအားလုံးကိုတွက်ချင်မယ်ဆိုတော့22ဖွဲ့ရှိတော့ပါဗျ။အဲ့တော့လွန်စင်မှာကတော့ချိဖွဲ့လောက်ပဲလက်မှတ်ယူထူးထားတယ်။ကျွန်တော်တို့အပဝင်နှစ်မှတ်မထိုးရသေးဘူးပေါ့လေ။ဆိုတော့ RND အနေနဲ့ရိုးထားရလည်းရှိပါတယ်လေ။ငိတ်ချိုင်းနဲ့အမေသားပြန်လည်ယူချက်စိတ်ရကိုဦးစားပေးအနေနဲ့လုပ်မယ်လို့ပြောထားတာရှိတဲ့အခါကျတော့ ကျွန်တော်တို့လက်မမထိုးရသေးတဲ့အဖွဲ့အစည်းတွေကလည်းမထိုးချင်တော့မဟုတ်ပြအချိန်ကြီးကြောက်ကြောက်ကျွန်တော်တို့မထိုးနိုင်သေးတာပဲဖြစ်တယ်ဆိုတော့အားလုံးပါဝင်လာနိုင်အောင်တော့ NLD ကဟိုဘာပြောပြောဟိုဆောင်ရွက်ရရှိတာကိုတော့ဆက်လက်ဆောင်ရွက်မယ်တောင်းရှိရလို့ကျွန်တော်နားလည်ပါတယ်ကျွန်တော်တို့အနည်းဆုံးတော့ဖိတ်ခေါ်ချင်တွေ့ဆုံဆွေးနွေးချင်ဒါတွေကတော့လောက်ပြီးဒါအဆင့်တွေကိုပဲကျွန်တော်တို့ဆက်ပြီးဟိုဆက်ဆက်ဆောင်ရွက်ရမယ်လို့ကျွန်တော်အဲ့လိုနားလည်ပါတယ်
အဲ့တော့ဒီလိုအပြည့်ခက်ရစဲရေးမှာသဘောတူညီချက်တွေမကြိုးပေါ့ဘူးဆိုတာကဒေသခံတပ်ဖွဲ့တွေအပေါ်မှာအဓိကမူတည်နေတယ်ဆိုတော့အထူးသဖြင့်ပြီးခဲ့တဲ့ဒီမြန်မာငြိမ်းချမ်းရေးစင်တာကလုပ်တဲ့သဘောတူညီချက်တွေမှာဆိုလို့ရှိရင်မြန်မာငြိမ်းချမ်းရေးစင်တာဆိုတာကဥသိမ်းစိန်အစိုးရနဲ့ရဲ့ဥဆောင်မှုနဲ့ဖွဲ့စည်းထားတဲ့စင်တာပေါ့နော်အဲ့တော့ဟိုမြန်မာစစ်တပ်နဲ့လည်းဒါပို့ပြီးတော့နီးနီးဆက်ဆက်ရှိမယ်စစ်တပ်နဲ့သဘောတူညီချက်ပို့ပြီးရှိနိုင်တယ်အခုလာမဲ့ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်မယ်ဆိုရင်တော့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီမြန်မာစစ်တပ်ရဲ့သဘောတူညီမှုအနေထားကဘယ်လိုများရှိနိုင်မယ်ခင်ဗျ။
ကျွန်တော်တယောက်အနေနဲ့မှန်ကြည့်တာကတော့ဒီဗမာတပ်မတော်နဲ့ NLD ကြားထဲမှာဘယ်လိုသဘောတူညီချက်တွေရှိကြမယ်ဆိုတဲ့အပေါ်မှာအများကြီးပုံပြီးမိတည်လိုက်မယ်လို့ကျွန်တော်ထင်ပါတယ်။နှစ်ဖက်စလုံးကတော့ငြိမ်းချမ်းရေးကိုသွားချင်တဲ့ဆန္ဒသဘောထားတွေတော့ရှိနေတယ်လို့တော့ကျွန်တော်အဲ့ဒါလိုမြင်ရပါတယ်။ဆိုတော့ဘာဖြစ်ပြောနှစ်ဖက်စလုံးကတော့အ short term လောက်ပြီးတော့တိုက်ပြည့်ရဲ့ငွေဝပြပြရေးနဲ့ငင်းချိုင်းရဲ့အတွက်ရတော့တစုံတရာတောင်းတဲ့ဖက်ကူပဲဟိုသဘောတူမှုတစုံတရာတော့ဒီဆောက်နိုင်ကြလိမ့်မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ
်။ဟုတ်ကဲ့ခင်ဗျ။အဲ့ဒါဆိုရင်အခုလက်ရှိဒီနောက်ဆုံးဖြစ်နေတဲ့ရှမ်းပြည်နယ်ဒေသတွေနဲ့ပလောင်ဘက်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ရောဒီ KND အမျိုးသားတိုးတက်ရေးပါတီအနေနဲ့ဗာရီမြန်ပြောခြင်းလဲခင်ဗျ။
ကျွန်တော်တို့ဟိုတနိုင်ကလို့အပြစ်ခတ်ရစဲရေးလက်မမထိုးနိုင်တာလည်းဒီအခြေခံပဲခင်ဗျ။ရှင်နေနေတဲ့တကြိမ်တည်းမှာတိုက်ပွဲတွေကလည်းမြင်းပြင်းမှာဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အတွက်ဟိုအားလုံးနဲ့ပတ်ဝန်းကျင်ပြီးတော့လက်မရေးထိုးဖို့ဆိုတဲ့ဆုံးဖြတ်ချက်ချဖို့တော်တော်အခက်အခဲဖြစ်စေတာဖြစ်ပါတယ်။အဲ့တော့ကျွန်တော်ပြောချင်တာကတော့ဗျာဒီနေရာမှာကျွန်တော်တို့လက်ရှိအစိုးရရောတပ်မတော်ရောနောက်ပြီးတက်လာမယ့်အစိုးရသီးရောတကြိမ်တည်းမှာပဲနိုင်ငံတကာကလည်းကျွန်တော်တို့ညှိချင်ဖြစ်စင်မှာပတ်ဝန်းပတ်သက်နေတဲ့ဟိုအစိုးရတွေအများအပြားရှိပါတယ်။ဒါကလည်းပဲကျွန်တော်တို့ဝိုင်းရံပြီးတော့အကောင်းဆုံးအခြေအနေကိုပေါ်ဆောင်သွားဖို့တော့ကျွန်တော်တို့တူတူကလက်တွဲကြဖို့တော့လူလိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ်။
အဲတော့အစောပိုင်းကမေးခဲ့တဲ့မေးခွန်းကိုပြန်ကောက်ရမယ်ဆိုလို့ရှိရင်ဒါပြီးခဲ့တဲ့ဥသိမ်းစိန်အစိုးရကာလတလျှောက်လုံးမှာမြမငင်းချင်းအေးစင်တာ MPC အနေနဲ့ပေါ့နော်ဒီတိုင်းရင်းသားတွေနဲ့အပြည့်ခတ်ရဲစဲရေးကိုကြိုးပမ်းမှုတွေလုပ်ခဲ့ပြီးတော့စုံတရာအတိုင်းအတာနဲ့အောင်မြင်မှုတွေရခဲ့ပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးဒီအတိုင်းအတာနဲ့လက်မှတ်ရေးထိုးရေးကိစ္စမှာတော့အထင်ငော်လေးတွေရှိခဲ့တယ်ပေါ့နော်။အဲတော့အားလုံးကိုခြုံကြည့်မယ်ဆိုလို့ရှိရင်ဒီမြမငင်းချမ်းရေးစင်တာရဲ့နောက်ပိုင်းဥဆောင်လာမဲ့ဆက်ပြီးတော့ဥဆောင်သွားမယ်အနေထားပေါ်ယူကိုရောဘယ်လိုသုံးသပ်တယ်လဲခင်ဗျအထူးသဖြင့်ဒီလက်ရှိဥဆောင်နေတဲ့ဥအောင်မင်းတို့ဥဆိုးသိန်းတို့ရဲ့အနေထားပေါ်အခဏတွေပေါ့
ဒါကလည်းပဲ NLD ကအစိုးရသိဖြစ်လာမှာဆိုတော့ NLD အစိုးရသိကဒီလက်ရှိကျွန်တော်တို့နဲ့တွဲဆောင်ညှိနှိုင်းရွှေ့နေတဲ့ဥအောင်မင်းအမှုပြုတဲ့အဖွဲ့တွေပေါ်မှာနောက်တစ်ခါကျွန်တော်မြန်မာဖိစင်တာပုံမှာဘယ်လိုအမြင်သဘောထားရှိတယ်လဲဆိုတော့ဒီထပ်ပုံမှာပဲကျွန်တော်တို့ကြည့်ရမှာပဲဖြစ်ပ
ါဟုတ်ကဲ့ဒါဆိုရင်တိုင်းရင်းသားတွေဘက်ကရောဟိုဆရာတို့ဘက်ကရောဘယ်လိုဟိုအဖွဲ့အစည်းနေနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမလားဒါမှမဟုတ်လို့ရှိရင်အစိုးရပြောသလို bilateral ပေါ့နော်နှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေနဲ့ပဲထပ်ပြီးတော့ညှိသွားဖို့အလားအလာရှိသလား
ဒါကတော့ကျွန်တော်တို့ NLD အစိုးရသိဖြစ်ပေါ်လာလို့ရှိရင်ကျွန်တော်တို့ဒီအပြစ်ခရဆက်ရေးတစ်စုံလုံးဖြစ်ပေါ်ရတဲ့အတွက်ဘယ်လိုခြေလမ်းမျိုးနဲ့စမလဲဆိုတဲ့ဟာပဲကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ပဲအစိုးရနဲ့ပဲဖြစ်ဖြစ်ပဲကော်မတီပဲစုဖွဲ့နဲ့ပဲဖြစ်ဖြစ်ဆက်လိုက်ပြီးတော့တွဲဆောင်ရွေးနွေးညှိနှိုင်းသွားဖို့ပဲရှိပါတယ်ခင်ဗ
ျဟုတ်ကဲ့အခုလက်ရှိကြားပြည်နယ်အတွင်းကအခြေအနေကရောဘယ်လိုရှိလဲခင်ဗျဒီရွေးကောက်ပွဲအပြီးကာလမှာဆိုလို့ရှိရင်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတခဲနဲ့နိုင်သွားတဲ့အခြေအနေပေါ်ပေါ့နော်ဟိုတနည်းအားပဲပေါ့အထူးသဖြင့်ဒီသမရယုံဝင်ကြီးဦးစိုးသိန်းကလွဲလို့ပေါ့ကျန်တဲ့နေရာတွေမှာလည်းဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော်တော်များများနိုင်သွားတယ်ဆိုတော့ဒေတာရင်းအခြေအနေကဘယ်လိုများပြောင်းလဲတူတက်မှုတွေရှိလာနိုင်မလဲ
။ကျွန်တော်မကြခင်တော့ကပဲပြင်ရင်းရောက်ပါတယ်။ဆိုတော့ဒေတာခံလူလူတွေရဲ့အခြေအနေကိုကျွန်တော်မှန်းကြည့်တာကတော့မျိုးလိပ်ချက်အင်မတာကြီးမားကြတယ်လို့ကျွန်တော်အဲ့လိုမြင်ရပါတယ်။ဆိုတော့ NLD အစိုးရမှပါဝင်လာမဲ့ဒေတာခံကကျွန်တော်တို့ဟိုအမတ်လောင်းတွေပေါ့ဗျာအမတ်တွေပေါ့တကယ်တမ်းတို့လူတို့ဘလောက်ကူစားပြုပြီးတော့ဥဆောင်ဥပြပြုနိုင်မလဲဆိုတဲ့အနေထားပုံမှာလည်းကျွန်တော်စောက်ကြည့်ပြီးတော့လူလိုက်မလို့ဆိုကျွန်တော်ထင်တယ်။တချို့ကလည်းဝေပါထောက်ပြတာတော့ရှိတော့ပေါ့နော်။ ဒီ NLD ကအမတွေဟာလှုပ်ချော်ရေးနဲ့ပတ်သက်ပြီးအတွေ့အကြုံမရှိဘူး။ဒါကြောင့်မလို့အခက်အခဲရှိနေတယ်ဆိုတော့ဟိုဝေဖန်မှုထောက်ပြမှုတွေလည်းရှိတော့ဘူးလေ။ဒါပေမဲ့တကယ်တမ်းဟိုအလုပ်ဆိုတော့ကဟိုလှုပ်ကြည့်မှပဲဟိုသင်္ကားစားရလာမှအနေထားမျိုးရှိတော့ကမလှုပ်ရသေးခင်မှာတော့ကျွန်တော်တို့ကြိုပြီးမန်းတဲ့ဟာတွေကလည်းတစ်ခါတလေဟိုလွဲချော်တတ်တယ်လို့တော့ကျွန်တော်မြင်ကြည့်ပါတယ်လေ။ဆိုတော့ဘာပြောပြောလူစုတွေကလည်းပဲဒီဖက်စီလာမဲ့အစိုးရကလည်းပဲဝိုင်းရမဲ့ဟိုအနေထားမျိုးရှိတော့ကျွန်တော်တို့တွေ့ရပါတယ
်။ဟုတ်ကဲ့ဆရာခူးရဲခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းမေးမြန်းချက်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲပြီးထွက်ပေါ်လာမဲ့အစိုးရတက်လက်ထက်မှာမီဒီယာသမားတွေနဲ့ပြည်သူတွေအတွက်ရေးပါတဲ့ဥပဒေနဲ့ဤဥပဒေတွေထွက်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းမီဒီယာလုပ်ငန်းလုပ်ကိုင်သူတွေကပြောဆိုပါတယ်မီဒီယာလုပ်ငန်းတွေပိုပြီးကြဲကြဲပြန့်ပြန့်နဲ့ပွင့်လင်းလွတ်လပ်လာမယ်လို့မျှော်လင့်တဲ့အကြောင်းလဲပြောဆိုနေကြတာနဲ့ပတ်သက်ပြီးမြင့်မခသတင်းအေဂျင်စီကမမေတချင်ဟိန်ကစူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာရုပ်သံလွှင့်မီဒီယာလုပ်ငန်းတွေလုပ်ကိုင်မှုအတွက်စောင့်မျှော်နေကြတဲ့သူတွေရှိပါတယ်။ကြံကြားရေးဝန်ကြီးဌာနကတော့နောက်တက်လာမယ့်အစိုးရလက်ထက်မှာပဲလုပ်ကိုင်နိုင်တော့မယ်လို့ပြောဆိုလိုက်ပါတယ်ရှင်။နိုဝင်ဘာလ25ရက်နေ့ကရန်ကုန်မြို့ Chatrian Hotel မှာပြုလုပ်ခဲ့တဲ့မြန်မာသတင်းမီဒီယာများဖွံ့ဖြိုးတိုးတက်ရေးနဲ့လွတ်လပ်ပြီးအမိခိုကင်းရေးခေါင်းစဉ်နဲ့ပြုလုပ်တဲ့အလို့ယုံဆွေးနွေးပွဲမှာဦးတင်ဆွေကပြောကြားခဲ့တာပါ။
Government Broadcast Council ဒီအခုဒီအဲ့ဒါ Government အနေနဲ့ကျွန်တော်တို့ကကျွန်တော်ချင်းနဲ့ဖွဲ့ဖို့သိပြီးတော့အချိန်မပေးနိုင်ဘူး။ဘလားတူပဲ New Government ဆွေးရတာဟို Broadcast Council ကိုဖွဲ့တာပို့ပြီးတော့အဖဲပြင်မယ်။ Who represent ဖွဲ့ပြင်မယ်ကျွန်တော်ရုံချပါတယ်။အဲ့တော့ဒါဒီကျွန်တော်တို့နောက်ထပ်၄လတော့၃လ၅လကျွန်တော်စောင့်လိုက်ဒါ Broadcast Council နောက်ဆိုးရတဲ့မှာဆွဲပါ
2015 August လမှာတော့ရုပ်သံလွှင့်မီဒီယာဥပဒေကိုထုတ်ပြန်ခဲ့ပေမယ့်ဤဥပဒေကတော့လွှတ်တော်တွေမှာအချိန်ကြီးဆွေးနွေးပေမယ့်ကြံ့ကြာနေစေဖြစ်ပါတယ်။စာနယ်ဇင်းကောင်စီအနေနဲ့လည်းဝင်ရောက်ဆွေးနွေးခဲ့ပေမယ့်ဒီအစိုးရတပ်တန်းမှာတော့မဖြစ်နိုင်တော့တဲ့အကြောင်းတရားဝင်ပြောဆိုလိုက်တာပါ။ပြည်ရင်းကမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေကလည်းရုပ်သံလွှင့်မီဒီယာဥပဒေထွက်လာပြီးကလေးကဤဥပဒေကိုစောင့်မျှော်နေကြပေမယ့်ခုချိန်ထိထွက်မလာနိုင်သေးပဲနဲ့အငင်းပွားမှုတွေနဲ့ကြံ့ကြာနေတာကတော့ကောင်းတဲ့ကြံ့ကြာမှုတစ်ခုဖြစ်လာနိုင်တယ်လို့လည်းသုံးသပ်ပြောဆိုကြပါသေးတယ်။ 70 Media ကမှုဆောင်ဒါရိုက်တာတူဖြစ်တဲ့ဦးအာမန်ကလည်းသူ့အမြင်ကိုခုလိုပြောပါတယ်
။အခုလာမယ့်အစိုးရတဲ့လက်ထက်လွှတ်တော်တဲ့လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့တို့ information တွေဓာတ်တွေကတော့ဘယ်လိုဖြစ်တင်လဲဓာတ်တွေကတော့မဖြစ်တင်ဘူးဆိုတာမျိုးအနီးကပ်ပို့ပြီးအချက်လက်တွေပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကအားနဲ့ချက်တွေကိုအထိုက်လိုက်အောင်ပြန်သွားနိုင်မယ်လို့ထင်တယ်။အဲဒါဆိုရင်တော့ဒါကဟိုအခုကြံ့လို့ကြံ့ကြတာပေါ့နော်။ဒါပေမဲ့အဲ့ဒီကြံ့ကြမှုကကျွန်တော်တို့အတွက်ဟိုသုံးချနိုင်မယ်ဆိုရင်ကောင်းတဲ့ကြံ့ကြမှုဖြစ်သွားမယ်လို့ထင်တာပေါ့။ဒါပေမဲ့အားလုံးမီဒီယာကတော့အနာလွဲပြောင်းရေးရှုံးမှုပဲ။ဟုတ်ကဲ့
။ရုပ်သံလွှင့်မီဒီယာဥပဒေထွက်လာခဲ့ပေမယ့်နယူးဥပဒေမထွက်သေးတဲ့အတွက်ဒေတာရင်းရေဒီယိုလုပ်ငန်းလုပ်ကိုင်မှုအတွက်တိုင်းရင်းသားတွေကလည်းစောင့်မျှော်နေရဆဲဖြစ်ပြီးတော့စိုးရသည့်လက်ထက်မှာထွက်လာမယ့်နယူးဥပဒေကတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရည်တူပုံမျိုးဖြစ်နိုင်လိမ့်မယ်လို့ညွှန်လင့်နေတဲ့အကြောင်းကို BNN ကဒါရိုက်တာကိုခိုင်မြင့်ကျော်ကပြောပါတယ်။
အဲ့ဒီတော့အဓိကတော့ကျွန်တော် broadcasting လို့ကတော့ကျွန်တော်မြန်မြန်လေးဟိုထုတ်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့ဒီဗမာပြည်မှာကကျွန်တော်တို့ဒီ radio ဟိုကတော်တော်ကိုအရေးကြီးတယ်လေ။အဲ့တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဆိုတော့ပုံပြီးအရေးကြီးတယ်။ကျွန်တော်တို့ဒေသတွေမှာအများစုကနေပြီးတော့ကျွန်တော်တို့ဟိုပေါ့တချို့ကစာမဖတ်တတ်ဘူး။အဲပြီးရင်တချို့ကနေပြီးတော့ channel တွေကလည်းမရောက်ဘူးအဲ့ဒီဒေသကို။အဲ့တော့အဓိကအပြင်ကျွန်တော်တို့ဒီ communication နဲ့ပတ်သက်ပြီးတော့ဆက်သွယ်လုပ်မယ်ဆိုရင်ကျွန်တော်တို့လူထုကိုအသိပေးရှင်တယ်ဆိုရင် radio ကတော်တော်ကိုအရေးကြီးတယ်။အဓိကအပြင်တိုင်းရင်းသားဒေသတွေမှာပေါ့လေ။အဲ့တော့ကျွန်တော်တို့ကတော့ဒီရေဒီယိုနဲ့ပတ်သက်တဲ့ဒီ broadcasting logo အများဆုံးကျွန်တော်တို့ကတော့ဟိုထုတ်ပေးဖို့တော့ကျွန်တော်တို့ကဟိုလွန်လာတာပေါ့
မြစီမမီဒီယာကဦးစိုးမြင့်ကလည်းရုပ်သံလွှင့်မီဒီယာဥပဒေနဲ့ပတ်သက်ပြီးတော့ဟိုသူ့ရဲ့အမြင်ကိုပြောဆိုလိုက်ပါတယ
်ပြန်ဆိုင်မှုကိုပေးတယ်ပေါ့နော်အဲ့ဒါမျိုး policy ကိုကျွန်တော်အစိုးရသိရှိရမျှော်လင့်ပါတယ်နောက်တစ်ခုကတော့မီဒီယာဖွံ့ဖြိုးမှုကိုလည်းဒီတတ်နိုင်သမျှပေါ့မီဒီယာဖွံ့ဖြိုးမှုလို့ပြောတဲ့အခါမှာဟိုမီဒီယာအကြီးကြီးတွေအသေးတွေဆိုထားတဲ့မြန်မာပြည်လိုနိုင်ငံမျိုးကဒီတိုင်းသားတွေစုစည်းထားတယ်ဟိုဒေသတွေမှာအခြေစိုက်တဲ့မီဒီယာရှိသူဟိုမြို့ကြီးတွေမှာအခြေစိုက်တဲ့ရှိသူအဲ့လိုမျိုးမီဒီယာတွေဘက်ပဲမြအောင်ပေါ့နော်ဟိုကူညီပေးနိုင်တဲ့ထောက်ပံ့ပေးနိုင်တဲ့မီဒီယာဖွံ့ဖြိုးမှုအစီအစဉ်တွေကိုအစိုးရအသိအနေနဲ့လုပ်ပေးနိုင်မယ်လို့အဲ့လိုမျိုးနှစ်ခုပြောလင့်ပါတယ
်မြမမီဒီယာသမားတွေအနေနဲ့တပ်မတော်ဆိုရခင်နဲ့ဦးသိန်းစိန်ဆိုရခင်မှာစရုပ်ထမန်နိုင်ဖြစ်ရက်တီခဲ့ကြသလိုပဲ NLD ဆိုရဖြစ်လာခဲ့ရင်လဲစရုပ်ထမန်နိုင်ဖြစ်ဆက်လက်ရက်တီသွားဖို့လိုအပ်နေတယ်လို့လည်းမီဒီယာသမားတွေကပြောဆိုကြပါသေးတယ်
And how they will be
နောက်တက်လာမယ့်အစိုးရလက်ထက်မှာတော့ဒေတာရင်းရုပ်သံလွှင့်မီဒီယာလုပ်ငန်းတွေကိုကြေကြေပြန့်ပြန့်လုပ်ကိုင်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ရှင်။
G
ကျမမေတ္တာဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါမမေတ္တာဟိသတင်းပေးပို့တာဖြစ်ပါတယ်အခုဆက်လက်ပြီးနိုင်ငံတကာနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုလေကြောင်းပြင်သစ်မှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကနိုင်ငံတကာသတ်မှတ်ချက်တွေနဲ့အကျုံးဝင်အောင်ဆောင်ရွက်ချက်တစ်ခုအဖြစ်ထိုင်းနိုင်ငံရဲ့လုံခြုံရေးအဆင့်သတ်မှတ်ချက်ကိုလျှော့ချလိုက်ပါတယ်ဒီလိုဆောင်ရွက်ချက်ကြောင့်ထိုင်းနိုင်ငံရဲ့အရေးကြီးတဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းကဏ္ဍကြီးကိုတက်ရောက်မှုရှိနေတဲ့အခြေအနေတွေကိုတော့ VOA သတင်းတောက် Ron Corbin ဝန်ကောက်မြို့တော်ကနေသတင်းပေးပို့ထားတာကိုမတ်သိငီထိုက်ကပြောပြပေးမှာပါ
အမေရိကန်ပြည်ထောင်စုလေကြောင်းပြန်သတ်မှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကထိုင်းနိုင်ငံရဲ့ဘေးကင်းမှုအဆင့်သတ်မှတ်ချက်ကိုလျှော့ချလိုက်ပြီးတဲ့နောက်ဗုဒ္ဓဟူးနေ့မှာပဲထိုင်းနိုင်ငံရဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေနဲ့အဆင့်တန်းသတ်မှတ်ချက်တွေကိုကျော်လွှမ်းနိုင်ဖို့ထိုင်းလေကြောင်းပြန်သတ်မှုဆိုင်ရာတာဝန်ရှိသူတွေကိုထိုင်းဝန်ကြီးချုပ်ဖရာယုချန်ဦးချာကခန့်မှန်းမှန်းပဲဖိအားပေးဆောင်ရွက်လိုက်ပါတယ်နိုင်ငံတကာအရက်ဖက်လေကြောင်းပြန်သတ်မှုဆိုင်ရာဖွဲ့ CICAO ကလေကြောင်းပြန်သတ်မှုဆိုင်ရာလုံခြုံရေးအပေါ်စိုးရိမ်ချက်တွေကိုမတ်လတုန်းကအစည်းအခမ်းစာမှာထည့်သွင်းဖော်ပြခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုဆုံးဖြတ်ဆောင်ရွက်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ဘေးကင်းမှုအဆင့်ကို Category 2 အဆင့်သတ်မှတ်ချက်2ကိုလျှော့ချလိုက်တာဖြစ်ပါတယ်။အရေးပါတဲ့ဒေတာတစ်ခုဒါမှမဟုတ်လေဒေတာတွေမှာအရက်ဖက်လေးချောင်းပြန်သတ်မှုဆိုင်ရာတာဝန်ရှိသူတွေပြက်ကွက်တာဒါမှမဟုတ်လေလေးချောင်းလိုင်းတွေကိုနိုင်ငံတကာစံနှုန်းနဲ့အညီရှိစေဖို့အတွက်ကြီးကျက်တဲ့စီမံစည်းကမ်းဥပဒေတွေမရှိတာကြောင့် Category 2 အဆင့်ကိုသတ်မှတ်တာဖြစ်ပါတယ်ဒီလိုသတ်မှတ်လိုက်တာကြောင့်လေးချောင်းလိုင်းတွေအနေနဲ့အမေရိကန်ပြည်ထောင်စုစီကိုလေရင်ခီးစင်တွေတိုးချဲ့ပြန်သတ်မဲ့အရေးကနေတားမြစ်လိုက်တာလည်းဖြစ်ပါတယ်စင်ကာပူအခြေစိုက်လေကြောင်းပြန်သတ်မှုဆိုင်ရာစင်တာရဲ့အကြီးအကဲဖြစ်သူဘရင်ဒန်ဆိုဗီကတော့တခြားသူတွေရဲ့စိုးရိမ်ချက်တွေကိုအမေရိကန်တို့တန်ယောင်လိုက်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ
် They've already have had this issue for the last several months with that chaos so I mean it's
နိုင်ငံတကာရပ်ဖက်လေကြောင်းပြန်သတ်မှုဆိုင်ရာဖွဲ့ကြီး ICAO နဲ့ပြီးခဲ့တဲ့လတော်ကြာကလေးကဒီကိစ္စရှိနေပြီးသားပါဒါပြင်ဂျပန်နဲ့ကိုရီးယားတို့ကကန့်သတ်တားမြစ်မှုတွေချမှတ်ခဲ့တာကြောင့်လေကြောင်းလိုင်းတွေဖြစ်ကြတဲ့ North Scoot နဲ့ထိုင်းအရေးရှာလို့အထူးပဲတက်ရောက်မှုရှိစေသလိုထိုင်းနိုင်ငံကတခြားစင်းလုံးကားလေရင်တွေအပေါ်မှာလည်းတက်ရောက်မှုတွေရှိစေခဲ့ပါတယ်
။ကုလသမဂ္ဂနိုင်ငံတကာအရက်ဖက်လေချောင်းပြန်သတ်မှုဆိုင်ရာအဖွဲ့ကြီး ICAO ကဘေးကင်းလုံခြုံမှုအပေါ်စိုးရိမ်ချက်တွေကိုဖော်ပြထားတဲ့အစည်းအခမ်းစာထွက်ပြီးနောက်ပိုင်းမှာပဲတောင်ကိုရီးယား၊ဂျပန်နဲ့တရုတ်တို့ကထိုင်းခြေစိုက်လေချောင်းလိုင်းတွေကိုစင်းလုံးကားလေရင်ပြန်သတ်မှုနဲ့ခီးစဉ်သစ်တွေပြန်သတ်မှုကိုအစောပိုင်းကတည်းကတားမြစ်ခဲ့တာဖြစ်ပါတယ်။တချို့တားမြစ်ချက်တွေကိုတော့ဖြေလျှော့ပေးလိုက်ပြီးလည်းဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့မြို့သားလေချောင်းလိုင်း Thai Airway International ကအမေရိကန်ပြည်ထောင်စုလေချောင်းပြန်သတ်မှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ရဲ့ဆုံးဖြတ်ချက်ကချက်ချင်းလှည့်ငင်တက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောဆိုနေပေမဲ့သုံးသပ်သူတို့ကတော့ထိုင်းနိုင်ငံရဲ့အရေးပါတဲ့ကမ္ဘာလှည့်ခီးသွားလုံခြုံအပေါ်မှာပို့ပြီးတော့တက်ရောက်မှုရှိမဲ့အပေါ်စိုးရိမ်တဲ့အကြောင်းပြောပါတယ်။Thai Airways အနေနဲ့ American နဲ့တိုက်ရိုက်လေးချောင်းပြန်သတ်မှုမရှိတော့တာကြောင့် American ရဲ့သတ်မှတ်ချက်ပေါ်မစိုးရိမ်ပဲဥရောပလေးချောင်းဆိုင်ရာအာဏာပိုင်တို့ရဲ့သတ်မှတ်ချက်တွေကိုပို့ပြီးတော့စိုးရိမ်တယ်လို့လေးချောင်းလိုင်းရဲ့အကြီးအကဲ Charan Phun Jodika Satri ကဒီနေ့အစောပိုင်း VOA နဲ့တွေ့ဆုံမိမြန်ခမ်းမှာပြောဆိုထားပါတယ်ဥရောပအနာပိုင်းတို့ရဲ့အစည်းအခမ်းစာကတော့ဥရောပနိုင်ငံတွေအားလုံးစီကိုပြန်တန်းနေတဲ့ထိုင်းလေချောင်းလိုင်းတွေအားလုံးအပေါ်ကိုတက်ရောက်မှုရှိမှာဖြစ်ပါတယ်။ဥရောပလေချောင်းလုံခြုံမှုဆိုင်ရာအေဂျင်စီရဲ့အကဲဖြတ်ချက်တွေကတော့ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားထွက်လာဖို့ရှိပါတယ်ရှင်။
မတ်တင်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကဘာကြီးပူနွေးလာရကဆင်းရတဲ့တိုင်းပြည်အများစုမှာအဓိကအားဖြင့်အာဟာရချွတ်တက်မှုငှက်ဖျားယောဂါနဲ့ပူဒဏ်ကြောင့်တက်ဂရိတ်2030ပြည့်နှစ်မတိုင်ခင်မှာလူပေါင်း2သိန်းခွဲလောက်အထိတည်ဆုံနိုင်တယ်လို့ပြင်သစ်နိုင်ငံကရာသီဥတုဆိုင်ရာညီလာခံမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေကတတိပေးလိုက်ပါတယ်။ကာဗွန်တက်ငွေ့လျှော့ချနိုင်ဖို့လူတွေခံစားနေရတဲ့ဒုက္ခတွေကတက်တာရရစေဖို့ဖွံ့ဖြိုးစေနိုင်ငံတွေကိုဖွံ့ဖြိုးပြီးနိုင်ငံတွေကပိုမှုကူညီကြဖို့နိုင်ငံတကာကိုယ်စားလှယ်တွေဆွေးနွေးနေချိန်မှာပဲ WHO ရဲ့အစီရင်ခံစာထွက်ပေါ်လာတာပါ။ဒီအကြောင်းပါရီမြို့ကနေ VOA သတင်းတောက်လူဝိရာမိုင်းသတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ညီလာခံတက်ရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေပြန်ကြတဲ့အချိန်မှာတော့ကမ္ဘာကြီးပူနွေးလာမှုပြဿနာကိုရင်ဆိုင်နိုင်ဖို့အသေးစိတ်လုပ်ငန်းစဉ်တွေကိုနိုင်ငံတကာကိုယ်စားလှယ်တွေစတင်ဆွေးနွေးနေကြတာပါ။ညီလာခံပြည်ပကကန့်ကွက်ဆန္ဒပြနေသူတွေကတော့ဘလို့လုံးတင်နေဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းစဉ်းစားထားကြတာပါ ပဝန်ကျင်ထင်းသိမ်းရေးနိုင်ငံတကာလှုပ်ရှားမှုဖွဲ့ 350.org ကလီမန့်တူဘွားစ်ကတော့ကာဗွန်တန်းငွေရှော့ချဖို့ကိစ္စကိုအဓိကထားဆောင်ရွက်ရလိမ့်မယ်လို့ဆိုပါတယ်
We want the leaders to divest away from fossil fuels. So for instance, we expect like to cut all the subsidies, but divestment movement is wider.
ဒီမှာရုပ်ကျွင်းလောင်စာတွေသုံးဆွဲနေတာတွေကိုနိုင်ငံတကာကောင်းဆောင်တွေအနေနဲ့ရှောင်ရှားစေချင်ပါတယ်။ဥပမာအစိုးရကထောက်ပံ့နေတာတွေကိုဖျက်တောက်တာ၊ရင်းနှီးမြှုပ်နှံမှုတွေအဆုံးသတ်တာ၊နောက်ရုပ်ကျွင်းလောင်စာတွေသုံးပြီးဖျက်ဆီးနေတဲ့စက်မှုလုပ်ငန်းတွေမှာမြှုပ်နှံမှုတွေကိုရုပ်သိမ်းဖို့လည်းမျှော်လင့်ပါတယ
်။ဒီလိုတိုက်တွန်းမှုတွေကိုရာသီဥတုညီလာခံကဆွေးနွေးမှုတွေမှာလည်းထက်သွင်းစဉ်းစားနေကြတာပါ။ Rockefeller Brothers ရမုံငွေဖွဲ့ကStephen Haynes ကတော့ဇီဝရုပ်ကျွင်းလောင်စာတွေအသုံးမပြုရေးကိုအားပေးသင့်တယ်လို့ပြောပါတယ
် Every one of us needs to act on this the greatest challenge of our time and divesting from fossil fuels not only
ဒီကနေ့ခေတ်မှာအကြီးအကဲဆိုင်ခေါ်မှုဖြစ်နေတဲ့ကိစ္စမှာကျွန်တော်တို့အားလုံးပါဝင်ဖို့လိုပါတယ်ရုပ်ကျွင်းလောင်စာတွေမှာယင်းနှိမ့်ညံ့မှုတွေမလောက်တာဟာကျင့်ဝတ်နဲ့ညီတဲ့လုပ်ရဖြစ်တယ်လို့စီးပွားရေးအရာလည်းအကျိုးရှိပါတယ်
ဒါမှမဟုတ်ကြောင်မီးသွေးပါဝင်ရုပ်ကျွင်းလောင်စာတွေကိုမီခိုအားထားမှုတွေရှော့ချပြီးတန်ရှင်းတဲ့လောင်စာကိုသုံးဆွဲဖို့အတွက်ကုန်ကျစရိတ်များတဲ့ဤပညာတွေအသုံးပြုရမှာဖြစ်တာကြောင့်ဖွံ့ဖြိုးဆဲတိုင်းပြည်တွေအတွက်အပြော့ထက်အလုတ်ခတ်တဲ့ကိစ္စပါဒီနေရာမှာဆင်းရဲတဲ့တိုင်းပြည်တွေအနေနဲ့ကာဗွန်တန်းငွေရှော့ချရေးရည်မှန်းချက်တွေအကောင်အထည်ဖော်နိုင်မှုကတော့ချမ်းသာတဲ့တိုင်းပြည်တွေကပိုပြီးတာဝန်ယူဖို့လိုမယ်လို့ညီလာခံကိုတက်ရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတိုက်တွန်းထားပါတယ
် The prosperous steel have a strong carbon footprint.And the world's billions at the bottom of the development ladder are seeking space to grow.
ကျွဲဝချမ်းသာမှုတွေဟာကာဗွန်လောင်စာအပေါ်မှာပဲအခိုင်အမာမှီခိုနေရဆဲဖြစ်ပါတယ်။ဖွံ့ဖြိုးမှုအဆင့်မှာအောက်ဆုံးနေရာကရှိနေတဲ့ကမ္ဘာပေါ်ကတန်းပေါင်းထောင်ချီတဲ့လူတွေအနေနဲ့တိုးတက်မှုရအောင်ကြိုးစားနေရတော့မှာ။ဒါကြောင့်လဲရွေးချယ်ရတာခက်ခဲပါတယ်။ဒါပေမဲ့လဲကျွန်တော်တို့မှာအသိစိတ်နဲ့ဤပညာတွေရှိနေပါတယ်။ကျွန်တော်တို့မှာလိုနေတာကတော့အမျိုးသားရေးစိတ်ဆန္ဒနဲ့စစ်မှန်တဲ့ကဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုပါ
။တချင်ကကြောင်မီးသွေးထုတ်လုပ်မှုတွေထုံးကားရာပြင်သစ်နိုင်ငံမြောက်ပိုင်းကလူဇန်ကိုဟဲလေးမှာတော့ဤပညာသစ်တွေကိုပြသထားပါတယ်။ဆယ်စုနှစ်နှစ်ခုလောက်မပြည့်ခင်မှာပဲကြောင်မီးသွေးတူဖော်ရေးလုပ်ငန်းကနေရောင်ခြည်စွမ်းရည်နေမြေကြီးကစွမ်းရည်ထုတ်လုပ်မှုစနစ်တွေစွမ်းရည်ချူတာတဲ့လက်စင်မီထုတ်လုပ်မှုတွေကိုပြောင်းလဲဖို့လှုပ်လာခဲ့တာပါ။မြို့တော်ဝင်ရှောင်ဖရန်ဆွာကာရွန်ကတော့ကဘာကြီးတွေတာဝန်ရှိတယ်လို့ယုံကြည်ထားသူပါ။
En fait, ce qui nous caractérise ici,
c'est un goût hélium yo ga khéhong ye tin gi da ko phaw ju pya da ni ba de. Chaw mi thwe thol lo de gaba de khu phin ne gaba yi bu nwe aw le lut khe ba de. A ri ma shi ni de taw nwe chaw mi thwe thwet de de da ri ga carbon tan ngwe de twe chano lo ma pyan pe sat ya me ta win shi ni de so da wo tri pe ni de lo ba be.
ရှိတဲ့ဘက်ထက်ညီလာခံအစုံမသက်ခင်သဘောတူညီချက်ရရှိနိုင်မှုကိုယ်စားရီကျိုးပန်းနေချိန်မှာပဲလူဇန်ကိုဟဲလေးမျိုးကတော့တန်ရှင်းတဲ့လောင်စာထုတ်လို့ရစံနမူနာဖြစ်နေကဘာကြီးအနာကဟာစိုးရင်လောက်မျောလင်းချက်ကင်းမဲ့မနေသေးဘူးဆိုတာကိုလည်းညီလာခံကိုယ်စားရီကိုပြသနေတယ်လို့ဆိုရပါလိမ့်မယ်ခင်ဗျာ
ကိုအောင်လွင်ဦးပြပြသွားတာပါခုဆက်လက်ပြီးတော့ဘယ်လ်ဂျီယံနိုင်ငံမှာဇန်နဝါရီလတုန်းကအကြမ်းဖက်တိုက်ခိုက်မှုစစ်ဆင်ရေးတစ်ခုအပြင်ဆီးရီးယားနိုင်ငံကိုထွက်ခွာကြတဲ့မြို့နေလူငယ်တွေနဲ့ဗဗီယေမြို့လေးဟာအစွန်းရောက်မှုရဲ့စိုးကြိုးကနေကြံ့ကြံ့ခံနိုင်အောင်စူးစမ်းနေရတဲ့တချိန်တည်းမှာပဲသူတို့မြို့လေးဟာအစ္စလာမ်အစွန်းရောက်တွေရဲ့လွမ်းမိုးမှုစွန့်ထင်းနေတာကိုဖြေဖျောက်အောင်လှုပ်ဆောင်နေရပါတယ်အသေးစိတ်ကိုတော့ AP သတင်းတပုတ်ကိုအခြေခံပြီးမတ်အေးသင်တာကျော်ကပြောပြပါမယ်ရှင
်ပြည်သူနိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဘယ်လ်ဂျီယံနိုင်ငံကဆက်မှုကြဆင်ဗဗီယေမြို့လေးကိုအကြမ်းဖက်မှုနဲ့ပတ်သက်လို့လူတွေပြန်ပြီးတော့အာရုံစိုက်လာတာပါဒါကြောင့်မလို့ဇန်နဝါရီလတုန်းကအစ္စလာမ်အကြမ်းဖက်သမားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအဲ့ဒီအဖြစ်အပျက်ကိုမေးပြောက်ဖို့စ조사နေကြတဲ့ဒေသခံတွေစိတ်ဆင်းရဲကြရပါတယ်။ဂျာမနီနယ်စပ်နားကဆက်ယုံအိုအိုဟောင်းတွေနဲ့ခတ်66မြို့ကလေးအတွက်အစိုးရကလှုပ်ပေးသင့်တယ်လို့မလှုပ်ပေးဘူးလို့လူ့အဖွဲ့အစည်းခေါင်းဆောင်တွေကတွင်တွင်ပြောနေတဲ့အကြောင်းအခုရက်ပိုင်းတွေအတွင်းမှာဖမ်းဆီးမှုနှစ်ခုနဲ့အိမ်တွေကိုဝင်ရောက်ရှာဖွေမှုတွေဖြစ်ပွားပြီးတော့ဒီမျိုးလေးပေါ်မှာတန်တရားမျက်လုံးတွေပြန်ပြီးရောက်လာခဲ့ပါတယ်အခုတော့ကျွန်တော်တို့ပေါ်လူတွေအမြင်အဲ့လိုဆွဲနေပြီလို့ဗာဗီယေမြို့ပညာရေးနဲ့ယဉ်ကျေးမှုအစ္စလာမ်စင်တာရဲ့အကြီးအကဲ French Hans က AFP သတင်းဌာနကိုပြောပါတယ
် On suivi par la suiteEt pour les autres, voilà, c'est surtout un public des quartiers précarisé qui n'a pas trop d'avenir, qui n'est pas.
Où ma vavie est née, Syria ou toi toi là, tu le gars, tu le pendant les coups comme, tu vois ça là, bah mal est chez toi, mais on l'enjeu qu'elle me chie, puis n'y a rien de tel, bah mal est meilleur coup. Dis donc, le cas est toujours mieux, pas toi là, bon, pour toi c'est cool, y'a bien, dis donc, ne veux, tu ne veux, soit qu'il y a pas les.
အဲ့ဒီဗာဗီယေကိစ္စပေါ်သွားပြီးတဲ့နောက်မှာတော့ဘယ်လ်ဂျီယံမှာအကြမ်းဖက်မှုအတွက်အရေးပေါ်စောင့်ကြည့်အခြေအနေထုတ်ပြန်ထားခဲ့ပါတယ်။နောက်မကြာခင်မှာပဲဗာဗီယေကဆိုတဲ့ဘယ်လ်ဂျီယံနိုင်ငံသားအစ္စလမ်အကြမ်းဖက်သမားနှစ်ဦးကဘယ်လ်ဂျီယံနဲ့ပြည်သူမှာဆိုးရွားတဲ့အကျိုးဆက်တွေနဲ့ကြုံရမယ်ဆိုပြီးတော့ချင်းချောက်ထားတဲ့ဗီဒီယိုတစ်ခုကို ISD ထုတ်လွှင့်ခဲ့ပါတယ်။ဒါမဲ့လေလူရေ 9,600 လောက်နဲ့ဗာဗီယေမျိုးရဲ့တက်တန်းအရင်ဆုံးအာရဂမာဘလီအကြီးကဲမိုဟာမက်ဘောက်ဆန်ကတော့ရဲဖက်မိတဲ့ထဲမှာဗာဗီယေမျိုးသားတွေမပါပါဘူးလို့တွင်တွင်ပြောနေတာပါဗာဗီယေမျိုးကမွတ်စလင်အဖွဲ့တွေကလည်းသူတို့စီကမွတ်စလင်လူငယ်၃လေးယောက်တော့ဆီးရီးယားမှာ IS နဲ့တွားပြီးတော့ပူးပေါင်းနိုင်တယ်လို့ပြောနေပြီးတော့အစိုးရဘက်ကတော့အဲ့လိုမျိုး၁၀ယောက်လောက်ရှိတယ်လို့ဆိုပါတယ်မျိုးရဲ့ဒုတိယမျိုးတော်ပဲမာလစ်ဘန်အက်ရှာကတော့လူ၃၄ယောက်လောက်ကိုအနီးကပ်စောင့်ကြည့်နေတယ်လို့ AFP ကပြောပါတယ
် Il y a effectivement 34 personnesqui sont surveillés à Verviers pour cause de radicalisme.
Ali 34 ou deux mois, 10 yaw lawk ka sait ta athu pyin than ne tu de ba. Ali asun ayaw song an ne a shi song 10 yaw ne ma naw tha 24 ou ka sat sat ni ba de.
Syria wo twa ja tu re ka le mya daw a phin ta ngai chin au su ni set tu re si ka bae phit pyo. Tu re ye naw khan a chin ni re ma tu ja bae me le a long ni ba ka internet ka tsin tain twin khan ya de paw twi ya ba de.ဗာဗီယေမြို့မှာလူမှုရေးစီးပွားရေးပြဿနာတွေကတိတိတသားရှိနေတာပါမြို့ရဲ့မီယိုဖလာသုံးမွေးလုံငယ်ပြတ်သုံးသွားကလေးကအလုံးလက်မဲ့နှုံက20ရာခိုင်နှုန်းကျော်ပြီးတော့အစားထိုးဖို့လည်းအလုံးနေရာတွေမရှိသလောက်ရှာပါတယ်မြို့မှာအခုဝင်ရောက်ပြီးတော့အခြေချသူတွေကမြို့လယ်ပိုင်းမှာပဲစုဝေးနေပြီးတော့ငကိုတွေကမြို့ကန်ပို့ပြီးတော့ကြီးရင်တဲ့မိသားစုတွေကတော့မြို့ပြင်စင်ကြေဘုံဘက်ကိုပြောင်းသွားကြရလို့သူတို့တွေမှလည်းငါတို့နဲ့သူတို့ဆိုတဲ့စိတ်ဝင်ကွက်မှုတွေရှိနေပါတယ်အစ်စ်ဝင်လာတဲ့လူငယ်တွေကသူတို့ကိုသူတို့ဘယ်လ်ဂျီယံနိုင်ငံသားတွေလို့မခံစားရဘူးလို့ hash ကပြောပါတယ်
les mannequins du jihad les mannequins du jihad
ဇန်နဝါရီလဖြစ်ရဲ့နောက်ပိုင်းမှာတော့သဘောထားပြင်းထန်သွားဖို့အခြေအနေရှိတဲ့သူတွေကိုကူညီဖို့အတွက်အဖွဲ့တစ်ဖွဲ့မြို့တော်ဝင်ကဖွဲ့ပေးခဲ့ပြီးတော့သူတို့ရဲ့သားသမီးမောင်ဘွားတွေအတွက်စိတ်ဖူပန်နေကြတဲ့သူတွေဆက်သွယ်နိုင်ဖို့လုပ်ပေးခဲ့ပါတယ်ဒါမဲ့လည်းအဲ့ဒါကလုံလောက်မှုမရှိဘူးလို့တချို့ကမြင်တာပ
ါen grande difficulté et elles sont en recherche de repères en recherche de
dikesa phishin nai mo wa ye shi thop pa mu pe ya ma ba lu re ya tru bwa go adeywe shi shi nei thai nai mo sha phwe ni ja da ba da muslim ni ma mho ba u lu dor dor mya mya ba be ai niya ma swin yauk tru re ne twei bi lan lwe lai mi ja de ba tru bwa atwe thauk ku phit se me lo pyo bi swae ja da u
de tanara yong phwin tha de alexi major pyo twa da ba လောကအတွေ့အကြုံနဲ့တဲ့လူငယ်တွေကိုတေချာစောင့်ကြည့်အကူအညီပေးဖို့လိုပါတယ်ဖုန်းနံပါတ်တစ်ခုပေးရုံနဲ့မလုံလောက်ပါဘူးလို့သူကပြောသွားပါတယ်ရှင
်မအေးတင်တာကြောပြောပြခဲ့တာဖြစ်ပါတယ်ရှင်အခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုကြကြောသိန်းကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဗိုလ်ဒူးနေကတနက်နေ့ပြစ်ခတ်ခဲ့တယ်လို့တန်ရရှိသူနှစ်ဦးဘယ်သူတွေဆိုတာကိုအာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်လူမှုဝန်ထမ်းဌာနတစ်ခုမှဖြစ်တဲ့ပြစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး18ဦးထဏ်မှန်းထဏ်ရရပါတယ်တန်ရရှိသူတွေကတော့အသက်28နှစ်အရွယ်အမေရိကန်ဘွားဆိုင်ယက်ဖာရူခ်နဲ့အသက်28နှစ်အရွယ်တက်ရှ်ဖင်းမာလစ်တို့ဖြစ်တယ်ဆိုတာဆန်ဘာနာဒီနိုရဲ့တပ်ဖွဲ့အကြီးအကဲဂျာရောဘာဂူဝန်ကဒေသစံတော်ချိန်ဗိုလ်ဒူးဟူးနေ့ညမှာပြောပါတယ်အီရန်နိုင်ငံကိုအမေရိကန်ပြည်ထောင်စုကအထူးတပ်ဖွဲ့တစ်ဖွဲ့လွှတ်ဖို့ပြင်ဆင်နေတာနဲ့အမျှအရေးကြီးတဲ့ဒေသကိစ္စတွေပေါ်ဆက်ပြီးလုပ်ကိုင်နေဆဲဖြစ်ပါတယ်။အစိုးရဘက်ကခံမှန်းထားတဲ့တပ်ဖွဲ့ဝင်အရေးတွေဆာအီရက်ကလက်တွေ့အခြေအနေပေါ်အခြေခံပြီးအထူးတပ်ဖွဲ့ထဲမှာတပ်ဖွဲ့ဝင်100လောက်ပါမယ်လို့စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြည်ပကပြမှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့ဖွဲ့စည်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ချ်ကာတာကကြေညာပြီးနောက်တည့်မှာပဲတာဝန်ရှိသူတွေကပြောတာပါ။ဆီးရီးယားမှာဗီရိရှားစစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်တာတွေဆက်လုပ်ပါပြီ။အားရစေတဲ့ကြောက်ဖွဲ့ကိုနေနေဖို့တိုးချဲ့မဟာဗျူဟာတရက်ကိုပြည်တွင်လွှတ်တော်အမတ်တွေအတီးပြုတ်ပြီးနိုင်ပိုင်းအတွက်မှာပဲစတိုက်တာပါပြည်တွင်တော်ဝင်လီတက်ဖွဲ့ကတော်နေတိုးတိုက်လျင်တွေဟာစိုက်ပရက်စ်နိုင်ငံမှာရှိတဲ့ပြည်ထရှားလီတက်အခြေစိုက်စခန်းကနေထွက်ပြီးဆီးရီးယားကပြစ်မှတ်တွေကိုတိုက်ခိုက်ပြီးတော့စခန်းကိုဘေးရန်ကင်းကင်းပြန်လာကြတယ်လို့ပြည်ထရှားကာကွယ်ရေးတာဝန်ရှိသူတွေကဒီကနေ့အစောပိုင်းမှာပြောပါတယ် IS တွေထိန်းချုပ်ထားတဲ့အိုမာဂျီနန်တွင်းတွေကိုပြစ်မှတ်ထားပြီးပုံကျဲတိုက်ခိုက်ခဲ့တယ်လို့ပြည်တွင်ကာကွယ်ရေးဝန်ကြီးဌာနကTwitter ကနေနောက်ပိုင်းမှာပြောပေမဲ့တိုက်ခိုက်တာရဲ့ရလတ်နဲ့ပတ်သက်တာတွေကိုတော့မပြောပါဘူး။ Washington Post သတင်းစာရဲ့သတင်းတောက် Jason Razayan ကိုအီရန်နိုင်ငံမှာအကျဉ်းချခံထားတာဒီကနေ့ရက်ပေါင်း900ပြည့်ခဲ့ပြီဖြစ်ပြီးသူလူမျိုးဖို့အတွက်မိသားစုကအရှိန်မြင့်လှုပ်ဆောင်နေပါတယ်။ဖန်စီကန် Jason Razayan ကိုကျွန့်ချက်မရှိအမြန်ဆိုးလှုပ်ပေးဖို့လူ9သိန်းကျော်လက်မှတ်ရေးထိုးထားတဲ့တောင်းဆိုချက်ကိုအီရန်ကုလသမဂ္ဂအီရန်ကိုယ်စားလှယ်အဖွဲ့ကိုပေးဖို့အကူကစီစဉ်နေပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာခဲ့တာပါဒီကနေ့အစည်းအဝေးထုတ်လုပ်ရေးမူကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Peter Hunley ဖြစ်ပါတယ် VOA American သံညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည6နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 25နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါကျေလန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.